Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA America အသံရ2024ခုနှစ်ဇန်နဝါရီလ23ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီခန့်လိုင်းထိုမီတာ3249လိုင်းလမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်။
ဂါဇာစစ်ပွဲနဲ့လူသားချင်းစာနာထောက်ထားရေးအကြက်တဲရီနဲ့ပတ်သက်လို့ RF အဖွဲ့ချုပ်ရီးဘော်စီဝေးကိုဥကျနိုင်ငံကိုင်ရိုမြို့မှာကျင်းပခဲ့ပါတယ်။ဖူတီသဘုံတွေတင်မော်တွေကိုတိုက်ခတ်တဲ့နေရာမှာအီရန်နိုင်ငံကတိုက်ရိုက်ပါဝင်ပတ်သက်နေတယ်လို့ဒေသတွင်းအမေရိကန်ရေတပ်တပ်မှုကပြောဆိုပါတယ်။စစ်ကောင်စီကဟိုက်ဂန်သဘောတူညီချက်ကိုအချိန်ချင်းချိုးဖောက်ပြီးတော့စစ်စင်တိုက်ခိုက်မှုတွေလုပ်လာတယ်လို့ TNL တောက်ပလောင်အဖွဲ့ကနေပြီးတော့ထုတ်ပြန်လိုက်ပါတယ်။
American ပြည်တော်စု New Hampshire မှာကျင်းပမဲ့ Republican Party သမ္မတလောင်းရွေးချယ်ပွဲအလားအလာတွေကိုသတင်းတွေပြီးမှရင်းဆုံးနှားဆင်ချရမှာဖြစ်ပြီးတစ်ဆက်တည်းမှာပဲလာမယ့် American သမ္မတရွေးကောက်ပွဲမှာမဲပေးချမယ့်မဲဆန္ဒရှင်တွေအနေနဲ့စီးပွားရေးအပါအဝင်ဦးစားပေးစဉ်းစားချမယ့်အကြောင်းအရာတွေကိုလည်းနှားဆင်ချရပါမယ်။ထိုင်ဝမ်ပြည်သူတွေရဲ့စစ်ပညာသင်တန်း Australia မှာ Plastic အပြုတ်တွေပြန်သုံးတဲ့အစီအစဉ်ရပ်ဆိုင်းသွားတဲ့အကြောင်းဆက်တဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုလည်းတင်ပြပါမယ်။ဒီနောက်မှာတော့ဆ ਿਆ နာတိမ့်မှုနောက်ပိုင်းပြည်သူ့ချမ်းမာရေးဆောင်ရှောက်မှုအခြေအနေတွေ့ဆုံမေးမြန်းခန်းစီးပွားရေးလူမှုရှုခင်းစတဲ့သတင်းဖတ်ရှင်ကဏ္ဍတွေကိုလည်းထုတ်လွှင့်ပါမယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုဦးတင်မောင်တန်းကတင်ပြပေးပါမယ်ရှင
်။ဂါဇာစစ်ပွဲနဲ့လူသားချင်းစာနာထောက်ထားရေးအကြမ်းတဲတွေနဲ့ပတ်သက်ပြီးအာရဗ်အဖွဲ့ချုပ်ရဲ့အရေးပေါ်အစည်းအဝေးကိုအီဂျစ်နိုင်ငံကိုင်ရိုမြို့မှာတနင်္လာနေ့ကကျင်းပခဲ့ပါတယ်။အပြစ်ခရစဲဘုံနဲ့လူသားချင်းစာနာထောက်ထားရေးအကူအညီတွေပေးနိုင်ဖို့အတွက်နိုင်ငံတကာအသိုက်အဝန်းကပို့ပြီးဖိအားပေးကြဖို့အစည်းအဝေးသဘာပတိအာရဗ်ဖွဲ့ချုပ်ဆိုင်ယာမော်ရိုကိုအမြဲတမ်းကိုယ်စားလှယ် 8 quality ကအစည်းအဝေးမှာပြောကြားသွားပါတယ်။လူကြိုရေးကောင်စီအတွင်းကွဲနေတာကြောင့်တော့ပါလက်စတိုင်းပြည်သူတွေကြုံတွေ့နေရတဲ့ခြေကွဲစရာအဖြစ်တွေရပ်သွားအောင်တန်တမာရေးနိုင်ငံရေးနဲ့ဥပဒေရေးရာဖိအားဆက်လက်ပေးတာကိုရပ်မပစ်သင့်ဘူးလို့မစ္စတာ quality ကဆိုပါတယ်။ပါလက်စတိုင်းကိုယ်စားလှယ်မူဟမ်ဒတ်အယ်အလောက်ကတော့အစ္စရေးကိုလက်နက်ပံ့ပိုးပေးနေတာရပ်ဖို့နိုင်ငံတွေကိုတိုက်တွန်းလိုက်ပါတယ်။အောက်တိုဘာ9ရက်နေ့ဟားမတ်စ်ကစတင်တိုက်ခိုက်တဲ့ဇာကန်တွေကိုဖမ်းဆီးပြီးဖြစ်လာခဲ့တဲ့ဒီစစ်ပွဲမှာဂါဇာလူဦးရေ85ရာခိုင်နှုန်းကဆစ်ရှောင်းထွက်ပြေးနေကြရတာပါ။ဟားမတ်စ်တပ်သားနဲ့အရတားဖွဲမထားတဲ့စည်ရင်းအရဆိုရင်အခုဒီပါလက်စတိုင်း 25,295 ယောက်သေဆုံးခဲ့ပြီးလူပေါင်း 6,000 ကျော်ဒဏ်ရာရခဲ့တယ်လို့ဟားမတ်စ်ရဲ့ကျန်းမာရေးဌာနကတော့ပြောပါတယ်။အပြစ်ခရစဲရေးတဲ့ယော်နေတဲ့ဘာဆိုပြုချက်ကိုမှလက်မခံနိုင်ပါဘူးလို့ပါလက်စတိုင်းအာရဗီဖွဲ့နိုင်ငံကြီးဝင်ကြီးကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ဥရောပသမဂ္ဂ EU ကဖိတ်ကြားထားတဲ့အစည်းအဝေးကိုတက်ရောက်ဖို့ဘရပ်ဆဲလ်မြို့ကိုရောက်ရှိလာတဲ့အခါမှာမစ္စတာရီယတ်အယ်မာလီကီကအခုလိုပြောလိုက်တာပါ။ Israel ပါလက်စတိုင်းအာရဗီဖွဲ့အီဂျစ်ဂျော်ဒန်ကနိုင်ငံကြီးဝင်ကြီးတွေနဲ့အာရဗီဖွဲ့ချုပ်ကိုယ်စားလှယ်တွေကို EU နိုင်ငံကြီးရေးရာကောင်စီရဲ့ဆွေးနွေးပွဲမှာပါဝင်မှု EU ကဖိတ်ကြားခဲ့တာဖြစ်ပါတယ်။အရှိလဲပါပြီးတော့ငြိမ်းချမ်းဖို့ခိုင်လုံတဲ့တခုတည်းသောနိလန့်ကတော့ပါလက်စတိုင်းနိုင်ငံထူထောင်ရေးပဲဖြစ်တယ်ဆိုတာကိုဥရောပသမဂ္ဂနိုင်ငံကြီးရေးဝန်ကြီးတွေကသဘောတူညီခဲ့ကြပါတယ်။ဒါပေမဲ့ဒီယူဆချက်ကို Israel ဝန်ကြီးချုပ် Benjamin Netanyahu ကပယ်ချလိုက်ပြီးပါလက်စတိုင်းနိုင်ငံဟာ Israel နိုင်ငံရဲ့ဖြစ်တည်မှုအန္တရာယ်လို့လဲတနင်္ဂနွေနေ့ကသူ့ရဲ့ဗီဒီယိုထုတ်ပြန်ချက်မှာပြောထားခဲ့တာပါ။အရီထုတ်ပြန်ကြက်ကို EU ကရှုတ်ချဖို့မျှော်လင့်ကြောင်းနိုင်ငံနိုင်ငံထူထောင်အပြေရှာရေးအခွင့်အလားဖြည့်ဆည်းနေကြသူတွေနဲ့ Mr. Netanyahu အပေါ်ပိတ်ဆို့အရေးယူဖို့ EU ကစတင်စဉ်းစားမယ်လို့မျှော်လင့်ကြောင်း Mr. Maliki ကပြောကြားသွားခဲ့ပါတယ်။ယမန်နိုင်ငံဟူသီဘုံတွေကသင်္ဘောတွေကိုတိုက်ခိုက်ခဲ့ရမှာအီရန်နိုင်ငံကအလွန်ကိုတိုက်ရိုက်ကြကြပေါဝင်ပတ်သက်နေတယ်လို့အမေရိကန်ရေတပ်အရှိလေပိုင်းဒေသတပ်မှုကတနင်္လာနေ့ကပြောကြားလိုက်ပါတယ်။အရင်တော့ကပါရှန်ပင်လယ်ကွင်းနဲ့ဟော်မုစ်ရေလက်ကြားအထိပဲချိတ်ချောက်နေရာကနေအရှေ့လယ်ပိုင်းရေပြင်ထိအီရန်နဲ့ဆက်ဆက်နေတဲ့တိုက်ခိုက်မှုတွေကချဲ့လာခဲ့တယ်လို့ရေတပ်တပ်မဟာ9ရဲ့အကြီးအကဲရေတပ်ဒုတိယဗိုလ်ချုပ်ကြီးဘရက်ကူပါကပြောပါတယ်။သူတို့ကနိုင်ငံတကာအတိုက်အဝန်းကိုတိုက်ခိုက်နေကြတာဖြစ်ပြီးနိုင်ငံတကာတုံ့ပြန်မှုကိုလည်းမြင်နေရတာဖြစ်တယ်လို့သူကဆိုပါတယ်။အမေရိကလန်တင်ထားတဲ့ဒီမော်တွေကိုပဲတိုက်ခိုက်တာဖြစ်တယ်လို့ဟူသီကောင်းဆောင်ပိုင်းကနောက်ပိုင်းမှာပြောခဲ့ပေမဲ့ဒါကိုတိကျအတည်ပြုဖို့ကတော့ခက်နေပါသေးတယ်။အီဂျစ်ကဆူယက်စ်တူမြောင်းကိုရောက်တဲ့ရေလမ်းမှာအီရန်ကြောတောက်နောက်ခံပေးထားတဲ့ဟူသီတွေကနိုဝင်ဘာလကတည်းက34ကြိမ်တိုက်ခိုက်ခဲ့တာပါ။ ဟူဒီစစ်သွေးကြော်တွေဟာရှီဟာသဘောအုပ်စုဖြစ်ပြီး2014ခုနှစ်ကတည်းကယီမနိုင်ငံရဲ့မြို့တော်ဆာနာကိုသိမ့်ပိုက်ထားခဲ့ပါတယ်အဝေးရောက်ယီမေဆူကကိုထောက်ခံတဲ့ဆော်ရီအာရေဗျဥဆောင်တဲ့မဟာမိတ်အဖွဲ့နဲ့ဟူဒီတွေက2015ခုနှစ်ကစစ်ဖြစ်နေခဲ့ကြတာဖြစ်ပါတယ်
and then mena phan myama wa da season ni go mena 6 nai ka ni 9 nai chi 5 meter 32 kilohertz 9335 ne 9383 nya 5 meter 49 kilohertz 6153 nya pathama nai wa ma 5 meter 190 kilohertz 1505 ro ka ni pyo thau twin pin ni ba ye shin
inga ni mena tarin twe go voa yop tan ka ni set le chin nya ni ba de sit kaun si ne yin naw maha mait 3 pwe a cha ဂျန်နယ်လ17ရက်နေ့ကလေးကဆက်ရဆဲဖို့သဘောတူထားတယ်ဆိုပေမဲ့စစ်ကောင်စီဘက်ကဒီသဘောတူညီချက်ကိုအကြိမ်ကြိမ်ချိုးဖောက်ပြီး TNLA အောက်ပလောင်ထိတ်ချုပ်ဒေသတွေကိုထိုးစစ်ဆင်တာလက်နက်ကြီးနဲ့ပစ်ခတ်တာလေကြောင်းတိုက်ခိုက်တာတွေလုပ်နေတယ်လို့ TNLA ကထုတ်ပြန်လိုက်ပါတယ်ဟိုက်ကေသဘောတူညီချက်ကိုချိုးဖောက်ပြီးစစ်ကောင်စီဘက်က
TNLA ထိန်းချုပ်ရာမိုးကုတ်နဲ့မိုးမိတ်ကြောင့်စတင်ထိုးစစ်ဆင်ခဲ့လို့နှစ်ဖက်ရင်ဆိုင်တိုက်ပွဲတွေရှိခဲ့တယ်လို့ညီနောင်မဟာမိတ်သုံးဘွဲ့ပူးတွဲထုတ်ပြန်ကြမှာလဲဖော်ပြထားပါတယ်ဇန်နဝါရီလ17ရက်နေ့အထိစစ်ကောင်စီတပ်ကနေ
TNLA ထုတ်ပြန်ချက်မှာဖော်ပြပါတယ်။အချိန်ထဲမှာတော့ရှမ်းပြည် စစ်ကောင်စီရဲ့တရားဥပဒေရေတပ်ဌာနချုပ်စခန်းကိုလည်းအေးအေးဘက်ကဒုတိယကြိမ်ထပ်မံတိုက်ခိုက်ခဲ့တယ်လို့လည်းသိရပါတယ်။ရှမ်းကြောင်းနဲ့ရခိုင်ဘက်ကတိုက်ပွဲအခြေတွေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမတွေ့ရပါဘူး။ညီနောင်သုံးဘွဲ့ကိုလည်းနှစ်ချခဲ့တဲ့လောက်ကိုင်မျိုးအထိုင်စစ်ကောင်စီတပ်မှုချောက်ဦးကိုစစ်ခုံရုံးနဲ့အရေးယူလိုက်ပြီဆိုတဲ ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တ ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့ ပယ်ချထားတာပါ ကာဇာကမ်းမြောက်ဒေသကိုငတ်မို့ခေါင်းပါမှုစုံဖြင့်ကြေညာဖို့ဟားမတ်အဖွဲ့ကကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကိုတနင်္လာနေ့ကတောင်းဆိုလိုက်ပါတယ်အစအစာပြတာဒါကြောင့်ဂါဇာကပါလက်စတိုင်းပြည်သူတွေကအငတ်ဘေးဒုက္ခကိုစတင်ခံစားနေကြရတာပါ ဂါဇာမှာအရေးပေါ်အကူအညီတွေလိုအပ်နေပြီးပါလက်စတိုင်းပြည်သူတွေအငတ်ဘေးနဲ့ယောဂဘေးကြုံကြရနိုင်မယ်လို့ကုလသမဂ္ဂရဲ့ဌာနကြီးသုံးခုကပူးတွဲကြေညာချက်ထုတ်ပြန်ပြီးတပတ်ကြာမှာဟားမတ်ကအခုလိုပြောလာတာပါအသက်ရှင်နေဖို့ဒရိစာအစားအစာတွေကိုစားရတဲ့အဖြစ်ကြုံနေကြရပါတယ်လို့ဟားမတ်အဖွဲ့ရဲ့အကြီးတန်းတာဝန်ရှိသူအိုစမာဟန်ဒမ်ကသတင်းထုတ်တွေကိုလက်မနိုင်ကဘေးရုတ်မြို့မှာပြောပါတ ွက်မွတ်စလင်နဲ့အာရဗ်နိုင်ငံတွေကအစ္စရေးကိုပြားပေးရမှာဝေရောက်ဆောင်ရွက်ပေးကြဖို့လဲသူကတောင်းဆိုလိုက်ပါတယ်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာဒါယာဟုကအခုလိုတိုက်ခိုက်နေသည့်ညှိနှိုင်းဆွေးနွေးရေးကိုမပြောနိုင်သလိုဆွေးနွေးညှိနှိုင်းရင်လည်းမအောင်မြင်နိုင်ဘူးလို့သတင်းတောက်တွေရဲ့အမေကိုသူကဖြေကြားသွားပါတယ်ခင်ဗျာ
့တန်းရောက်သတင်းလေးကိုဦးတင်မောင်တန်တင်ပြပေးခဲ့တာပါအခုတော့သတင်းဆောင်မတွေကိုနားဆင်ကြရပါမယ်ရှင် Republican Party တွင်သမ္မတလောင်းရွှေဘွဲမှာထိတ်ဆုံးကအသားစီးရနေတဲ့သမ္မတဟောက်တန်နဲ့ Trump ကိုရှင်ပြိုင်နိုင်မဲ့သူလို့ယူဆထားတဲ့ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis နှုတ်ထွက်သွားပါပြီဒါကြောင့်ဒေသဆန်တွဲချင်းအင်ကာနေ New Hampshire ပြည်နယ်မှာချင်းပါမယ်ပါတီတွင်သမ္မတလောင်းရွှေဘွဲမှာပြိုင်ဘက်တဦးတည်းသာကျန်းရှိတော့တဲ့အမေရိကန်သံအမတ်ကြီးဟောင်းနီကီဟေးလီအတွက် Trump ကိုရှင်နိုင်ချောင်းသူ့အနေနဲ့ပြသဖို့နောက်ဆုံးအခွင့်အလမ်းလို့သုံးသပ်ချက်တွေရှိနေပါတယ်။အမေရိကန်နိုင်ငံရေးကိုစောင့်ကြည့်နေတဲ့နယူးယောက်ကမြန်မာနယ်ပွားကိုမိုးချန်းကိုမိုက်အင်ဂျင်နိုင်က Zoom ကနေဆက်သွယ်မိမြန်ထားပါတယ်ရှင်။
အခုဒီ New Hampshire ပြည်နယ်မှာပေါ့နော်ဒေတာစံတော်ချင်းဆိုအင်္ဂါနေ့ပေါ့လေအဲ့ဒီမှာဒီ Republican Party တွင်ဒီသမ္မတလောင်းရွေးပွဲပေါ့လေအဲ့ဒီဟာကိုသူတို့ကျင်းပမယ်အနေထားမှာလက်ရှိဒီ American ဒီပြည်ထောင်စုတွင်သတင်းဌာနတချို့ရဲ့လူထုစစ်တမ်းနေအရာဆိုလို့ရှိရင် New Hampshire ပြည်နယ်မှာဒီမဲဆန္ဒရှင်90ရာခိုင်နှုန်းလောက်ကသမ္မတဟောက်ဒေါ်နယ်ထရန့်ကိုထောက်ခံနေပြီးတော့ဂျန်နက်ဒီ39ရာခိုင်နှုန်းလောက်ကတော့ဒီအမေရိကန်နိုင်ငံရဲ့ဒီကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးဟောင်းဒီနီကီဟေးလီကို39ရာခိုင်နှုန်းလောက်ထောက်ခံနေပေါ့နော်ဆိုတော့အဲ့တော့အခုဒီ New Hampshire ပြည်နယ်မှာကျင်းပမယ်ဒီ Republican Party တွင်သမ္မတလောင်းရွေးပွဲကိုဘယ်လိုသုံးသပ်လဲရှင်
ကျွန်တော်အနေနဲ့ကဒီနီကီဟေးလီပေါ့နော်နီကီဟေးလီအမျိုးသမီးတက်လာဖို့အတွက်မျှော်လင့်နေအာနီကီဟေးလီတက်လာတယ်ဆိုရင် Republican Party အတွက်တင်မကဘူးရွေးကောက်ပွဲတစ်ခုလုံးအတွက်ပါတော်လေးကိုလှုပ်လှုပ်ရွရွဖြစ်သွားလိမ့်မယ်လို့ကျွန်တော်ထင်တယ်။ဘာကြောင့်လဲဆိုတော့အမေရိကမှာပထမဦးဆုံးအမျိုးသမီးသမ္မတဖြစ်ဖို့ဘက်ကိုဒီမိုကရက်ကစူးစမ်းခဲ့ပြီမဲ့လို့တချိန်ကပေါ့နော်ဟီလရီကလင်တန်နဲ့စူးစမ်းခဲ့ပြီမဲ့လို့မအောင်မြင်ခဲ့ဘူးအကယ်၍ Republican ကဥဆောင်ပြီးတော့တင်လိုက်နိုင်လို့ရှင်တော့ဒါတော်တော်လေးလှုပ်လှုပ်ရွရွဖြစ်သွားမယ်လို့ကျွန်တော်မျှော်လင့်တယ်အဲ့ဒါမျိုးဆိုလို့ရှင်တော့ဒီမိုကရက်ဘက်ကလည်းပဲဒီမိုကရက်တော့မဟုတ်ဘူးပေါ့ဒီအထူးသဖြင့်ဒီကြားလူတွေပေါ့နော်ကြားလူတွေ ਨੇ silent majority လို့ခေါ်မှာပေါ့နော်အဲ့ဒီ independent အနေနဲ့ဆိုတော့ကဒီကြားလူတွေအနေနဲ့ဆိုတော့ကောင်းဒါ Nikki Haley ကိုနည်းနည်းလေး Nikki Haley အနေနဲ့ဆွဲဆောင်မှုလုပ်နိုင်တယ်လို့ကျွန်တော်ယူဆတယ်အဲ့လိုလူမျိုးတွေ
ဒီ New Hampshire ပြည်နယ်မတိုင်ခင်မှာ Iowa ပြည်နယ်မှာပြုလုပ်တဲ့ Republican Party တွင်သမ္မတလောင်းနေရွေးပွဲမှာသမ္မတဟောက်ဒေါ်နယ်ထရန့်ကရှေ့ကပြေးသွားပြီးတော့ဒီ Nikki Haley ကတော်ဟိုပါတော့ Donald Trump ထဲတော့တော်တော်လေးနည်းတယ်ပေါ့နော်အဲသူတို့ထောက်ခံမဲတော်တော်နည်းနေရဆိုတော့အဲ့ဒီအခြေအနေရောဘယ်လိုမြင်လဲ
ဟိုဒီ Nikki Haley အနေနဲ့ကအရှင်းရင်းပြောရရင်ပွဲဥထွက်လीနော် Iowa ဆိုတာပွဲဥထွက်မှာဘယ်လိုဖြစ်မလဲဆိုတော့ဟိုသူတို့တွေနဲ့ခမန်းခက်နေတယ်ဘာကြောင့်ခမန်းလဲပြည်သားမှန်ဟိုပြည်သူတွေကလည်းပဲပြည်သားသားမှန် Republican Party ဝင်တွေကလည်းပဲမဲလာထဲကြရတာဖြစ်တဲ့အတွက်ကြောင့်ဘသူတွေကဘလောက်ထိဘလိုမျိုးမဲထဲကြမလဲဆိုတော့သူတို့တွေနဲ့ဟိုမခံမနိုင်ဘူးပေါ့เนาะအချမ်းမြင့်သူတို့ခံမနိုင်တာကတော့ဟာခေါင်းဆောင်တွေပေါ့ခေါင်းဆောင်တွေအနေနဲ့ဘသူဘက်ကရက်တည်တယ်ဘလို့ရက်တည်တယ်အဲ့အဲ့ဒါမျိုးတော့ကိုယ်ပဲညှော်လင့်ပြီးတော့မှခေါင်းဆောင်ဒီခေါင်းဆောင်နဲ့သူတို့ရက်တည်ဆိုသူနောက်ကပြည်သူလူထုကတော့ပါလာမှာပဲဆိုတော့ညှော်လင့်ချက်လေးနဲ့ပဲသွားနေရတဲ့အနေထားပေါ့ဆိုတော့ပွဲဦးထွက်ကအဲ့ဒီမှာခမန်းခက်သွားတယ်ဆိုတော့ဒါမဲ့ပွဲဦးထွက်ကပြီးသွားပြီနောက်တစ်ဆင့်ရောက်တဲ့ဒီ New Hampshire ပြည်နယ်ရောက်တဲ့အချိန်ကျတော့ဒါကအနေထားတစ်ခုကြာနဲ့တိလာလမ်းစာရလာလမ်းစာရလာပြီးတော့အဲ့ဒီပုံမှာလမ်းစာကိုထက်နေလာထက်နေလာတဲ့အချိန်ကျတော့အခုဆိုရင်ဟဲ့လားဘီလီယံနာတထေးတွေက Nikki Haley ဘက်ကနေပြီးတော့မှပို့ပြီးတော့တွန်းအားတွေပေးလာတယ်ဘာကြောင့်လဲဆိုတော့သူတို့သိတယ် Donald Trump က Republican Party ရဲ့ခေါင်းဆောင်တကယ်ဟိုဟို nominate ပေါ့เนาะအားလုံးကနေပြီးတော့မှသူ့ကိုဟိုတင်ပေးလိုက်ခဲ့သည်ရှိတော့ထိုးတင်ပေးလိုက်ခဲ့သည်ရှိတော့သူတို့ရှုံးနေတယ်ဆိုတော့သူတို့သိနိုင်သူတို့ခမန်းနိုင်တယ်လို့ကျွန်တော်တော့အဲ့လိုမျိုးယူဆတယ်ပေါ့လေ
အဲ့တော့နောက်တစ်ခုကဒီ Republican Party တွင်သမ္မတလောင်းရွေးပွဲတွေမှာအဓိကတော့ဒီ Donald Trump ကိုပခုံးကြီးရှင်နိုင်မဲ့ဒီ Florida ပြည်နယ်ကအုပ်ချုပ်ရေးမှူး Ron DeSantis ကသူကအခုဆိုလို့ရှိရင်သူအခုနောက်ထပ်သမ္မတလောင်းရွေးပွဲတွေမှာသူမပါတော့ဘူးပေါ့နော်။နောက်ပြီးတော့သူက Donald Trump ကိုလည်းထောက်ခံနေဆိုပြီးတော့သူပြောသွားတယ်။အဲ့တော့ဒီတနူးအနေနဲ့ပေါ့နော်သူကြေညာလိုက်တော့အဲ့ဒီဟာဘလို့ရိုက်ခတ်မှုတွေရှိနေရှင်။
ပရမတော့ဒီအဲကျွန်တော်အမြင်မှာတော့ DeSantis ကအစောပိုင်းကာလတွေမှာတော့ DeSantis အနေနဲ့အလားအလာရှိတယ်လို့ကျွန်တော်စခဲ့တယ်ပေါ့နော်။ဘာကြောင့်လဲသူ့ရဲ့ record ပညာရေး record ပေါ့သူ့ရဲ့ဒီ American တပ်မှာနော် American စစ်တပ်မှာတကယ်ကိုထူးထူးချွတ်ချွတ်ပြပြမဲမြောင်းနဲ့စွန့်ဆောင်ခဲ့တဲ့အဲသူ့ရဲ့တမိုင်းကြောင်းအရာကိုပေါ့နော်ဒီလူကထူးချွတ်တဲ့လူတစ်ယောက်ဖြစ်တယ်ဒါပေမဲ့တကယ်တော့နိုင်ငံရေးကောင်းဆောင်လုပ်လာတဲ့အချိန်ကျတော့အဲ့လိုစာပေမှာထူးချွတ်ယုံနဲ့ဟာလာတခြားအလုပ်ကိစ္စတွေမှာထူးချွတ်ယုံနဲ့လည်းမလွယ်လှဘူးနိုင်ငံရေးလောကအမျိုးလीနော်ဆိုတော့အဲ့ဒီကျတော့အခုဒီနိုင်ငံလောကရောက်လာတဲ့ခြေကြတော့သူ့မှာအားနေချက်တွေချုံရင်းချက်တွေတွေ့လာရတယ်။အဲအဲ့ဒီပုံမှာမူတည်ပြီးတော့မှကျွန်တော်ထင်တယ်အဲတချို့လည်းမထောက်ခံကြတော့ဘူး။အထူးသဖြင့်ဒီသူ့ရဲ့ပြည်နယ်ထဲမှာကိုနိုင်ပင်လင်းသူ့ကိုမထောက်ခံကြတဲ့လူတွေလည်းများကြီးရှိတယ်။အာတော့တပြည့်နဲ့ထဲမှာလည်းပဲဒီ Republican တွေကြားထဲမှာတော်တော်များများကငိုကြဲကသူကဒီ Donald Trump ကိုဟိုတကယ် Donald Trump မှာ Donald Trump ဆိုပြီးတော့မှဒီအဲ့ဒီအမာခိုင်းနေရရှိတာဘူးเนาะတကယ်အမာအုပ်စုတွေရရှိတော့သူတို့တွေကစိတ်ဆန္ဒမပြောင်းကြဘူးပေါ့เนาะအဲ့အဲ့လိုမျိုးတော့ဖြစ်တာပေါ့နောက်တစ်ခုကလည်းပဲကျွန်တော်ရှင်းတယ်ဒီ Santis ကိုနှိမ့်ကလည်းပဲစီယုံရေးအာနေသွားတယ်လို့သူဟိုတနေ့ကဝန်ခံထားတာကိုကျွန်တော်တွေ့လိုက်ရတယ
်လာမယ့် American သမ္မတရွေးကောက်ပွဲပါဝင် American ထရီရွေးကောက်ပွဲဒီမှာမဲပေးကြတဲ့ပြည်သူတွေအတွက်ဘဲခေါင်းဆောင်ကစီးပွားရေးခိုင်မာအကောက်အောင်ပို့ပြီးတော့စွန့်ဆောင်နိုင်တယ်ဆိုတဲ့အချက်ကအဓိကထည့်သွင်းစဉ်းစားကြတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။လာမယ့်နိုဝင်ဘာရွေးကောက်ပွဲတွေမှာမဲပေးဖို့အမေရိကန်တွေပြင်ဆင်နေကြပြီဖြစ်သလိုဒီနေ့မှာတော့စီးပွားရေးအပြင်တခြားဒန်းတူထည့်သွင်းစဉ်းစားရမယ်။အရေးပါတဲ့အကြောင်းအရာတချို့ရှိလာနိုင်တဲ့အကြောင်း VOA သတင်းထောက် Baronica Boris Iglesia ပေးပို့ထားတဲ့သတင်းဆောင်မကိုတော့ကိုစံကျော်ကပြောပြပေးပါမယ်ရှင်။
လက်ရှိသမ္မတဂျိုးဘိုင်ဒန်ကတော့2024ခုနှစ်သမ္မတရွေးကောက်ပွဲမဲဆွဲစည်းရုံးမှုတွေကိုပက်ဆယ်ဗေးနီးယားပြည်နယ်မှာစတင်လိုက်ပြီးသူ့ရဲ့ဦးဆောင်မှုအောက်မှာအမေရိကန်စီးပွားရေးတိုးတက်အောင်မြင်ခဲ့တာကိုမမေ့ကြဘူးအဓိကပြောဆိုမဲဆွဲခဲ့ပါတယ
်လူတွေရဲ့ယုံကြည်ခြင်းနဲ့မှုတိုင်းတာကိုကြည့်ရင်အများကြီးတိုးတက်လာတာကိုတွေ့နိုင်ပါတယ်လူတွေပို့ပြီးတော့စင်ပြေလာကြသလိုယုံကြည်မှုတွေလည်းပိုရှိလာပါတယ်သူတို့ကိုယ်တိုင်လည်းဒါကိုသိကြပါတယ်
American စီးပွားရေးဟာ COVID-19 ကာယောဂါနောက်ပိုင်းပြန်လည်နလန်ထူနိုင်ခဲ့သလိုဆက်လက်ပြီးတော့လည်းအားကောင်းနေသေးတာကတော့မေခွန်းထုတ်เสียမှာမရှိဘူးလို့ George Washington တက္ကသိုလ်ကစီးပွားရေးလက်ထောက်ပါမောက်က Stephen Hamilton ကပြောပါတယ
် Inflation is you know down to
ဝေးကြီးဖောင်းပွားမှုအမြင့်ဆုံးရောက်ခဲ့ရကနေပြီးတော့3.1%ရာခိုင်နှုန်းတဝက်ထပ်မကပြန်ကျခဲ့ပါတယ်ဒီချိန်ထဲမှာပဲအလုပ်လက်မဲ့နှုန်းကလည်း2.90%အတွင်းမှာအနည်းဆုံးနှုန်း3.8%ရာခိုင်နှုန်းအထိကျသွားတာကြောင့်ဒါကတကယ်အောင်မြင်မှုဖြစ်ပါတယ်
ဒါပေမဲ့လည်းဒီလိုပြောင်းလဲတိုးတက်မှုတွေကလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာသမ္မတဘိုင်ဒန်ပြန်လည်အရွေးခံရမခံရဆိုတာကိုတော့စောင့်ကြည့်ရအောင်မယ်လို့စီးပွားပညာရှင်ဟာမီတန်ကပြောပါတယ
် I think the big question leading into
this တော့အားကလာစားရဘယ်လောက်မြန်မြန်တိုးမလဲငွေကြေးဖောင်းပွားမှုဘယ်လောက်မြန်မြန်ကျမလဲဒီချင်းတွေကိုရွေးကောက်ပွဲမတိုင်ခင်မှာခံစားရမလားဆိုတော့မိခုတွေကတော့လာမယ့်ရွေးကောက်ပွဲအတွက်အဓိကကြနေပါတယ်
AP သတင်းဌာန NORC လူမှုရေးရာသုတေသနစင်တာရဲ့ပြီးခဲ့တဲ့လကကောက်ယူတဲ့လူမှုသဘောထားစစ်တမ်းအရာကတော့အရွယ်ရောက်ပြီးသူအမေရိကန်နိုင်ငံသားတွေရဲ့86ရာခိုင်နှုန်းကဒီနှစ်2024ရွေးကောက်ပွဲမှာစီးပွားရေးကသူတို့အဓိကစဉ်းစားတဲ့အချက်ဖြစ်တယ်လို့ပြောပါတယ် Republican ထောက်ခံသူတင်ကာတာကတော့လက်ရှိသမ္မတဘိုင်ဒန်ရဲ့စီးပွားရေးမူဝါဒတွေကိုဝေဖန်တယ်လို့လူဝင်မှုကြီးကြပ်ရေးကိစ္စကင်တွေဖို့ကပိုအရေးကြီးကြောင်းလဲပြောပါတယ
်သူပြောတယ်လို့ကောင်းနေတယ်လို့တော့ကျွန်တော်မထင်ပါဘူးခင်ဗျားတို့သိတဲ့အတိုင်းပဲသာမန်အမေရိကန်တွေအတွက်ကတော့ဝင်ငွေနဲ့လောင်းငတ်အောင်မနှဲကြိုးစားနေကြရတာပါငွေချေးဖောက်ပွားမှုစိတ်မြင့်နေတော့ဝင်ငွေကနည်းသွားတာပါပဲ
ဝါရှင်တန်မြို့တော်ကအဒမ်စ်မော်ဂန်ရက်ကွက်မှာနေထိုင်တဲ့မဲဆန္ဒရှင်တချို့ကိုမေးမြန်းခဲ့တာမှာတော့ကိုဝင်ဖြတ်ချမှုကင်တွယ်ဖို့နဲ့နိုင်ငံသားရေးရာမူဝါဒကိစ္စတွေကိုအဓိကထည့်သွင်းစဉ်းစားမဲပေးမယ့်အကြောင်းပြောဆိုကြပါတယ်
To me the social issues are the biggest
ကျွန်တော်တို့တော့လူမှုရေးပြဿနာတွေကိုင်တွယ်နိုင်ဖို့ကအရေးကြီးဆုံးပါပဲအဓိကကတော့ကိုယ်ဝန်ဖျက်ချမှုဆိုင်ရာပြဋ္ဌာန်းချက် Roe v. Wade ပါကျွန်တော်ကတော့ Nikki Haley ရဲ့ရည်တည်ချက်ကိုသဘောကျပါတယ်လက်တွေ့ကြဖို့လိုပါတယ်ကိုယ်ဝန်ဖျက်ချခွင့်ကိုတိုင်းနိုင်ငံလုံးတိုက်တာနေတော့တားမြစ်နိုင်မှာမဟုတ်ဘူးပေါ့ဗျာ
ယူကရိန်းလူမျိုးအသေးစားစီးပွားရေးပူတဲ့လုပ်ငန်းရှင်အန်နာစတေးစီယာဒီရွန်ကတော့အထူးသဖြင့်ယူကရိန်းစစ်ပွဲနဲ့နိုင်ငံတကာရေးရာတွေမှာနိုင်ငံရေးသမားတွေဘယ်လိုရပ်တည်ကြကြလဲဆိုတာကိုသူ့ခင်မွန်ကအဓိကစောင့်ကြည့်နေတယ်လို့ပြောပါတယ်
။ He understands that the Democratic Party helps Ukraine more and violent.
Democratic Party ကယူကရိန်းကိုပိုးပြီးတော့ကူညီတယ်လို့နောက်ထပ်လည်းပိုးကူညီမယ်ဆိုတာသူနားလည်ထားပါတယ်။ Republican Party ဝင်တွေထဲမှာလည်းအကူအညီပေးခင်တဲ့သူတွေအများကြီးရှိတယ်ဆိုတာကိုလည်းကျွန်တော်တို့သိပါတယ်။ဒါပေမဲ့တချို့အကူအညီတွေချခရရတွေမြင်ရတော့ဘာကိုမျှော်လင့်ရမလဲဆိုတာတော့မသိတော့ပါဘူး
အယ်ဆာအဗရာဟန်ကတော့လာမယ့်ရွေးကောက်ပွဲမှာဘိုင်ဒန်ကိုမဲပေးမယ်လို့ပြောပါတယ်။စီးပွားရေးအကြောင်းအဓိကပေးမှာမဟုတ်ပေမဲ့တမန်တော်ဘိုင်ဒန်ရဲ့ကင်တွယ်ပုံကိုသဘောကျတာကြောင့်လို့ပြောပါတယ
်။ I think that the economy is only getting stronger.
စီးပွားရေးပုံပြီးအကောင်းလာတာတွေမကဘဲနဲ့အတိုးနှုန်းထားတွေလည်းဒီနှစ်ထဲပြန်ကျလာမယ်လို့ထင်ပါတယ်။ကျွန်မကတော့အဲ့လိုဖြစ်လာဖို့လည်းမျှော်နေတယ
်။ဒါပေမဲ့လည်းဗဟုဘဏ်အနေနဲ့လူဝင်ပါရွေးကောက်ပွဲမတိုင်ခင်ငွေကြေးဖောင်းပွမှုနှုန်းကိုနှင်းရကိုင်းနှုန်းရှော့ချနိုင်တဲ့အထိလှုပ်ဆောင်နိုင်မလားအတိုးနှုန်းတွေထက်တင်ရတဲ့အခြေအနေဖြစ်လာမလားမသေးချာမေးရမှုတွေရှိနေသေးတယ်လို့စီးပွားရေးပညာရှင်တွေကသတိပေးပြောဆိုနေကြပါတယ်ခင်ဗျာ
ကိုပိုင်ဆွေရနဲ့အုတ်ချုပ်နေတဲ့ထိုင်ဝမ်ကိုသိမ်းယူဖို့တရုတ်ဘက်ကကြိုးစားလာနိုင်တဲ့ကိစ္စဟာဆိုရင်ထိုင်ဝမ်ကျွန်းအတွက်ဆယ်စုနှစ်နဲ့ချီတည်ရှိလာတဲ့ချင်းချောင်မှုတရားဖြစ်ပါတယ်ပြီးခဲ့တဲ့ထိုင်ဝမ်သမ္မတရွေးကောက်ပွဲကိုဝင်တဲ့ကိုစလဲလောင်းကြီးချမှာလဲဒီကိစ္စကဆွေးနွေးစရာအကြောင်းများတရက်ပါဒါပေမဲ့ထိုင်ဝမ်ဒေသခံတချို့ကတော့တရုတ်ဘက်ကတိုက်ခိုက်လာနိုင်တဲ့ချင်းချောင်မှုကအရင်ကထက်တိုးလာနေတယ်လို့ပြောဆိုချပြီးဒီအတွက်လဲပြင်ဆင်နေကြပါတယ် VOE သတင်းတောက်လစ်ဖက်လီရဲ့သတင်းဆောင်မကိုနားဆင်ပါရှင
်လေးတနက်ပြစ်ကလပ်မှာတခြားတင်းနှန်းသားတွေကပလတ်စတစ်ကြီးစေးနဲ့လေ့ကျင့်ပြစ်ခတ်နေကြချင်းစစ်ပွဲအတွေ့အကြုံရှိတဲ့တိုနီလူကတော့ကြည်အစ်စ်ကိုတုံးနေပါတယ
်ကျော်ကြည်မိုက
်လေလက်မဝယ်ပြီးတော့ယူကရိန်းကိုသွားခဲ့ပါတယ်ဘသူမှမပြောခဲ့ပါဘူ
းလီယိုအတွက်တော့ယူကရိန်းမှာသုံးလတာတိုက်ပွဲဝင်ခဲ့တာကိုပြန်ပြီးတော့သတိရစေပါတယ
်ရုရှားယူကရိန်းစစ်ပွဲနောက်ပိုင်းမှာအရက်ဖက်ကာကွယ်ရေးတပ်တွေပို့ပြီးတော့များလာပါတယ
်ရုရှားကယူကရိန်းကိုတိုက်ခိုက်နိုင်ရင်တရုတ်ကလည်းထိုင်ဝမ်ကိုတိုက်ခိုက်လာနိုင်တယ်လို့ထိုင်ဝမ်ပြည်သူတချို့ကစိုးရိမ်ကြပါတယ်တနက်ပြစ်တက်ဖို့လေ့ကျင့်သူတွေရှိတယ်လို့တချို့ကတော့ဂျီနန်ဆက်သွယ်ရေးကိုသင်ယူဖို့စိတ်အားထက်သန်ကြပါတယ်ခူမာအကယ်ဒမီကစတင်ကမ်းမှာတော့သင်တန်းသားတွေကလုံခြံသတင်းတွေကိုဖော်ထုတ်နိုင်ရေးအခြေခံအဆောက်အုံတွေဖျော်ဖျက်ဖြစ်လာခဲ့ရင်ရှင်သန်ရက်တည်ရေးရှေးဦးသူနာပြုစုနည်းနဲ့အသက်ကယ်ရေးတို့ကိုလေ့လာသင်ယူချပါတယ်သင်တန်းသားများစုကအမျိုးသမီးတွေဖြစ်ပါတယ်ကူမာအကယ်ဒမီကိုပူရဲတီထောင်သူမာကိုဟိုကအခုလိုပြောပါတယ
်ကြည့်ချင်မမားထွန်းဟောနာ
မိခင်များအဖွဲ့လိုပါပဲသူတို့သင်တန်းကိုလာတဲ့ရွယ်ချက်ကတော့စစ်ပွဲအပါအဝင်ပုံမှန်မဟုတ်တဲ့အခြေအနေမျိုးတွေမှာသူတို့ဘာလုပ်နိုင်မလဲမိသားစုကိုဘလို့ကာကွယ်နိုင်မလဲဆိုတာတွေကိုသိလို့ကြတာပ
ါထိုင်ဝမ်နဲ့တရုတ်ကြားသမိုင်းကြောင်ဟာဆိုရင်လွန်ခဲ့တဲ့နှစ်ပေါင်း80ကျော်ကပြီးဆုံးခဲ့တဲ့တရုတ်ပြည်တွင်းစစ်ကနေဆင်းသက်လာတာပါကွန်မြူနစ်တွေအနိုင်ရခဲ့ပြီးနောက်အာဏာရအစိုးရကထိုင်ဝမ်ကိုစုပ်ခွာတာဖြစ်ပါတယ်။အခုတော့ထိုင်ဝမ်မှာကိုယ်ပိုင်ဒီမိုကရေစီနှိကြအစိုးရတည်းရှိနေပေမဲ့တရုတ်အစိုးရကတော့ထိုင်ဝမ်ဟာတရုတ်ရဲ့အစိတ်အပိုင်းဖြစ်မှတ်ယူထားတာပါ။ထိုင်ဝမ်ကျွန်းကိုတရုတ်ဘက်ကတိုက်ခိုက်လာနိုင်ခြေကအမြဲတမ်းရှိနေပေမဲ့နှစ်ပေါင်းများစွာကြာလာချိန်မှာတော့တချို့သူတွေကလစ်လျူရှုလာကြတယ်လို့ခူမာအကယ်ဒမီရဲ့ပူရဲတီထောင်သူမာကိုဟိုကပြောပါတယ
်ဒီ
ဖြစ်ပျက်ကမနေ့ကလည်းမဖြစ်ဘူးဒီကနေ့လည်းမဖြစ်ဘူးမနေ့ဖန်နဲ့ဖြစ်မှာမဟုတ်ဘူးလို့တခါတည်းတွေးကြပါတယ်ဒီလိုတွေးကြတာတွေကစိတ်ကိုအနည်းရရှိပါတယ
်တရုတ်ခေါင်းဆောင်ရှီချင်းပင်အနာရလာခဲ့ပြီးတဲ့နောက်တရုတ်ရဲ့ချင်းချောက်မှုကပြောင်းလဲလာခဲ့ပြီလို့ပြောသူတွေလည်းရှိပါတယ်မာကိုဟိုကအခုလိုပြောပါတယ
်他想要成为
သူကနိုင်ငံတကာစာနှုန်းတွေကိုသတ်မှတ်သူဖြစ်ချင်နေတာပါ
တရုတ်ရဲ့ချင်းချောက်မှုမှာတတိထားရမယ်တခြားအကြောင်းလည်းရှိတယ်လို့တင်တန်းသူဝါတိုတိုလောက်ကပြောပါတယ
်我觉得最大原因也是因为
ဒီညကအကြီးဆုံးအကြောင်းရင်းလို့ထင်ပါတယ
်
ဒီနေ့အချက်လက်တွေအားလုံးမှာရှုပ်ထွေးနေပါတယ
်
ဒီနေ့အချက်လက်ရှုပ်ထွေးနေတာကြောင့်စစ်ရေးတိုက်ခိုက်မလားဒါမှမဟုတ်လဲဒီနေ့အချက်လက်စစ်ပွဲဖြစ်မလားဆိုတာမသိပါဘူး
ထိုင်ဝမ်ပြည်သူတွေကျုံ့ကာကွယ်နိုင်မလားဆိုတာကိုလူကတန်တရားရှိပါတယ
်我个人不是
ကျွန်တော်ကတော့တိတ်ပြီးတော့မထင်ပါဘူးထိုင်ဝမ်ကိုကာကွယ်နိုင်ရေးအတွက်လူတွေစွန့်ရင်မြင့်တင်ဖို့လိုအပ်ပါတယ်ဘဝကတိတ်ပြီးတော့အေးချမ်းသာယာနေရပ
ါတရုတ်ဘက်ကတိုက်ခိုက်လာနိုင်ခြင်းဟာဆိုရင်ထိုင်ဝမ်မှာသမရတဲ့ဘသူအရွေးခံရမလဲဆိုတဲ့အပေါ်မှာမူတီတာမဟုတ်ဘူးလို့လေလာသူတို့ကပြောကြပါတယ်စစ်ရဲ့ NDA တွေကိုတွစ်ချက်နေမဲ့အစားစစ်ဖြစ်လာနိုင်တဲ့ဆိုတဲ့အရှိတရားကိုထိုင်ဝမ်ပြည်သူတွေရင်ဆိုင်ဖို့လိုအပ်ပြီးဒီအတွက်ပြင်ဆင်ထားရမယ်လို့ဟိုကပြောပါတယ်ရှင
် VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ကျိုးရူဖဲယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bemis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါသေးတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါသေးတယ်။ အဲ့နောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ဝက်ဘ်ဘ်လိုက်စာတွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကို မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
Australia ကအဓိကစူပါမားကတ်ကြီးတွေဥဆောင်လုပ်ကိုင်းတဲ့အပျော်စားပလတ်စတစ်ပြန်လည်အသုံးပြုရေး Red Cycle အစီအစဉ်ရပ်သွားတာတစ်နှစ်လောက်ရှိပါပြီ။အဲ့ဒီအချိန်မှာတော့အပျော်စားပလတ်စတစ်တန်ချိန်11,000ကိုပြန်လည်အသုံးပြုမဲ့အစား9ရောင်းနေမှာတိတ်ဆဲတူလောင်ထားခဲ့တာတွေ့ခဲ့ရပါတယ်။အခုတော့ဒေသန္တရကောင်စီဘက်ကပလတ်စတစ်တွေကိုပြန်လည်သိမ်းယူတာမျိုးမရှိတော့တာကြောင့်ဒေသခံတွေမှလည်းအဲ့ဒီပလတ်စတစ်တွေကိုအမှိုက်ပုံတည်စီဆွန့်ပစ်တာကလွဲလို့တခြားရွေးစရာသိပ်ပြီးတော့မရှိဘဲဖြစ်နေကြပါတယ်။ AP သတင်းဆောင်မကိုအခြေခံပြီးနန်းလောင်တင်ပြထားပါတယ်ရှင်
။အစာအသောက်တွေထုတ်ပိုးတာကနေဈေးဝယ်အိတ်တွေအထိအပျော့စားပလတ်စတစ်အိတ်တွေကိုရှောင်ဖို့မလွယ်ပါဘူး။ဩစတြေးလျသဘာဝပတ်ဝန်းကျင်ဌာနရဲ့အဆိုအရနိုင်ငံတော်အမိုက်ကျင်းတွေစီကိုနှစ်စဉ်ရောက်လာတဲ့အပျော့စားပလတ်စတစ်တန်ချိန်ကသက်တမ်းကျော်ထိရှိပါတယ်။ Red Cycle အစီအစဉ်နဲ့ရပ်သွားခဲ့တဲ့အချိန်ကလေးကဆစ်ဒနီမြို့ခံတွေမှာအခက်တွေ့နေရတာပါ။ Simon Melinda ကတော့သူ့အိမ်ထွက်ပလတ်စတစ်အမိုက်တွေကိုစုမပစ်ဘဲနောက်ထပ်အဆိုအရအစီအစဉ်တစ်ထွက်လာမလားဆိုတာကိုစောင့်ကြည့်နေပါတယ
်။I will make sure that every piece of
အစိုးရရဲ့အစီအစဉ်တစ်ခုထွက်လာတဲ့အချိန်ထိဘလောက်ပဲကြာကြာကျွန်တော်ကတော့စောင့်ပါပါ။တိတ်မကြခင်ဖြစ်လာရင်တော့ပိုကောင်းပါတယ်။ကျွန်တော်သုံးခဲ့တဲ့ plastic တစ်ခုတလေးမှအမိုက်ကျင်းတွေရောက်မတော့အောင်ဆက်ပြီးတင်ထားအောင်ပါပါ
။ဈေးဝယ်ကုန်တိုင်းကြီးတွေရဲ့ red cycle အစီအစဉ်ဟာအပျော့စား plastic တွေကိုပြန်လည်အသုံးပြုဖို့ရည်မှန်းထားခဲ့တာပါ။ဒါပေမဲ့လည်းအဲ့ဒီ plastic ပျော်တွေကိုကိုရောင်တွေမှာတင်စီတိုးလောင်းထားတာကိုတက်ဆိုင်ရာအာဏာပိုင်တွေစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်မှာတော့ red cycle အစီအစဉ်တွေပြီးခဲ့တဲ့တနင်္လာရက်ဆိုင်သွားခဲ့တာဖြစ်ပါတယ် plastic အမိုက်တိုက်ဖျက်ရေးလှုံ့ဆော်နေတဲ့ Boomerang Alliance ညွန်ကြားရေးမှူး Jeff Angel ကအခုလိုပြောပါတယ
် new strong government regulation to make industry do the proper thing and get this plastic
တဘာဝပတ်ဝန်းကျင်ကနေပလတ်စတစ်အမိုက်တွေကိုလုပ်ငန်းရှင်တွေဘက်ကတည်တည်ချာချာဖယ်ရှားနိုင်ဖို့ခိုင်မာအားကောင်းတဲ့ဤဥပဒေတွေလိုအပ်နေပါတယ်ကျွန်တော်တို့မှာဒီလိုကွာဟချက်ကြီးတွေရှိနေပါတယ
်စစ်တေမှာပလတ်စတစ်ပြော့တွေကိုလိုက်ပြီးတော့တင်းစီကောက်ယူပေးဖို့ကလန်နဲ့ကုမ္ပဏီငယ်တချို့တော့ရှိပါတယ်ဒါပေမဲ့လည်းတတ်မှတ်ထားတဲ့ဒေသတချို့လောက်ကိုပဲအခကြေးငွေယူပြီးတော့ကောက်ယူတင်းစီပေးတာပါRecycle Smart Seco အရာရှိချုပ် Igwin Alonso ကအခုလိုပြောပါတယ
် Plastics in the areas we are we were
ပျော်စား plastic အိတ်တွေကိုလိုက်ပြီးကောက်ယူသိမ်းဆည်းပေးတဲ့လက်ရှိဒေသတစ်ဝိုက်မှာဆိုရင်တော့ကျမတို့ကုမ္ပဏီတစ်ခုပဲရှိတယ်လို့တောင်ပြောနိုင်ပါတယ
် Federal ကပြဋ္ဌာန်းထားခဲ့တဲ့ထုတ်ပိုးဥပဒေမူကြမ်းကတော့စီးပွားရေးလုပ်ငန်းရှင်တွေဘက်ကသူတို့ရောင်းချတဲ့ကုန်ပစ္စည်းထုတ်ပိုးမှုအပေါ်တာဝန်ယူမှုရှိအောင်ရည်ရွယ်ထားတာပါဒါပေမဲ့လည်း coal နဲ့ woolworth တို့လိုဩစတြေးလျဈေးဝယ်ဆန္ဒကြီးတွေကတော့အပျော့စား plastic အိတ်တွေကိုပြန်လည်အသုံးပြုတဲ့အစီအစဉ်ပြန်မစခင်တိုးလောင်သိမ်းဆည်းထားတဲ့ plastic တွေကိစ္စအရင်စီမံရအောင်ပဲလို့ပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုလုပ်ငန်းတွေကဘယ်တော့ပြည်မလဲဆိုတာကိုတော့ဘယ်သူမှပြောမသွားပါဘူး။ New South Wales ပြည်နယ်အစိုးရဥက္ကဋ္ဌDaria Tali ကတော့ကုမ္ပဏီတွေမှာတာဝန်ရှိတယ်လို့အခုလိုပြောပါတယ်။
At the end of the day, the responsibility really has to go backto those that produce
သောမှာတော့အပျော့စားပလတ်စတစ်အမိုက်တွေကိုထုတ်လုပ်သူတွေဘက်ကနေပြီးတော့ပြန်ပြီးတော့တာဝန်ယူသိမ်းဆည်းပေးကြရမှာပ
ါအစိုးရရဲ့နိုင်ငံတော်ပလတ်စတစ်အစီအစဉ် National Plastic Plan အရဩစတြေးလျမှာနှစ်စဉ်ပလတ်စတစ်အပျော့စား90ဘီလီယံလောက်အထိဝယ်ယူနေတာပါဒါကြောင့်လဲသက်ဆိုင်ရာကပလတ်စတစ်တွေလာသိမ်းမှုစောင့်နေကြတဲ့စီနီမြို့ခမလန်နာတို့လိုလူတွေအတွက်ကတော့အချိန်ကြာလာတာနဲ့အမျှအိမ်မှာစုထားတဲ့ပလတ်စတစ်အမိုက်တွေရဲ့ဝင်ထုတ်ဝင်ပိုတွေလည်းတစ်နှစ်တခြားပိုးပြီးတော့ဆိုးဝါးလာနေတာဖြစ်ပါတယ်ကျမနှင်္ဂလာပါ
view american တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်းအဖြစ်နဲ့ viewabay.dc ကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းလောင်းကို facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ facebook အသုံးပြုတဲ့သူတွေအနေနဲ့ view မြန်မာဝိုင်း facebook စာမျက်နှာမှာ sign up ဆိုတဲ့အပြရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။view မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ် email သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့ email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့
VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com ဒါမှမဟုတ်ရင် VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးသတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
မင်္ဂလာမနက်ခင်ဗျာရှင်အခုဒုတိယပိုင်းအစီအစဉ်မှာတော့စီးပွားရေးနဲ့လူမှုရှုခင်းသတင်းပတ်ဆင်ခဏတွေကိုမကြိုက်ခင်မှာနားဆင်ကြရပါမယ်အခုတော့တီးတန့်တွေ့ဆုံမေးမြန်းခန်းတစ်ခုကိုတင်ပြပါမယ်ရှင်မြန်မာနိုင်ငံမှာဆရာနာတိန်းနာ၃နှစ်ရှိလာချင်းလူမှုအတွက်ကျန်းမာရေးဆောက်ရှောက်မှုပေးတဲ့လုပ်ငန်းတွေအတွက်စိန်ခေါ်မှုတွေတိုးလာတယ်လို့မေတော်စေကန်တာဝန်ခံဒေါက်တာဆင်တရာမောင်ကပြောပါတယ်ထိုင်းမြန်မာနယ်စပ်မဲဆောက်မဲရောစီကဟာမြန်မာရွှေပြောင်းလုပ်သားတွေနဲ့ပြည်တွင်းကကျန်းမာရေးဆောက်ရှောက်မှုလိုအပ်နေသူတွေကိုအခုအညီပေးနေတာဖြစ်ပါတယ်မဲရောစီကန်ကိုတီထောင်သူဒေါက်တာစင်တရာမောင်ကိုဒေါက်ခင်မျိုးသက်တွေ့ဆုံမေးမြန်းထားပါတယ်ရှင်
ဆန္ဒတော်ဆန္ဒအခုလိုမျိုးဒီလိုဖြေကြားပေးတဲ့အများကြီးကျေးဇူးတင်ပါတယ်ဆန္ဒအခုပေါ့နော်အခုဆိုလို့ရှိရင်ဆက်တက်ကအနာတင်ထားတာ၃နှစ်ရှိပါပြီဆန္ဒ၃နှစ်တန်းမှာပေါ့နော်ဒီဟိုအပြောင်းလဲရေးလည်းအများကြီးဖြစ်ပါလေအရင်တော့အဲ့တော့ဆံမအနေနဲ့ပေါ့နော်ဒီမေရောစေကမှာလုပ်နေရတာအရင်တော့စစ်တပ်အာဏာမသိမ်းခင်ကပေါ့နော်အယတအစိုးရလက်ထက်ကဒီမေရောစေကနဲ့မြန်မာပြည်တွင်းကဒီလူနာတွေပိုင်းနဲ့ချိတ်ဆက်လုပ်တာနဲ့အခုဟိုပေါ့နော်အခုလုပ်နေရတဲ့ကံရဲ့အခြေအနေအဲ့ဒါထူထူကြမှုလေးရှိတဲ့အရင်ပြောပြပေးပါဆရာအခု
မတော်စီကနေနေရတော့ဒီအာဏာမသိမ်းခင်နေရတော့လုပ်ငန်းစဉ်ရစဉ်တော့ဒါဒီဟောဝန်ဆောင်မှုပေါ့ကျမကြီးဝန်ဆောင်မှုလုပ်ငန်းဆင်ရှိတယ်။အဲတော့ဒီကျမကြီးဝန်တန်းပေါ့နော်ဒီအထူးသဖြင့်တော့ဒီနေဆက်ဒီသားနဲ့တိုင်ရင်းသားဒီသားတွေမှာအဲဒီဟာနေလေဒီကျမကြီးဝန်တန်းအင်အားစုပေါ့နော်ဒီတူလာပြုအစုတွေပြီးတော့ဒီစာဖားတွေအဲတော့ဒီဟိုစာပေါ်ဆင်းမှုတွေပေါ့နော်အဲဒါကိုတင်နန်းပြီးတဲ့အစီအစဉ်တွေမှာတော့ဒီတိုင်ရင်းသားကျမကြီးဖွဲ့တွေနဲ့ပူးပေါင်းပြီးတော့ဆောင်ရွက်နေတာရှိပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီကလေးအခွင့်အရေးနဲ့ပြည်သားကြီးပေါ့အထူးသဖြင့်တော့ရွှေပြောင်းဒေသမှာဒီမဲဆောက်ဒေသရောက်ရှိနေတဲ့မြန်မာရွှေပြောင်းလူစုတွေနဲ့ဒီစစ်ပြေးတွေပေါ့နော်အများကြီးနေသားမှာရှိနေတဲ့ခါကြတော့ဒီကလေးကြီးရဲ့ကလေးအခွင့်အရေးကောက်ဝေးဆောက်ရှောက်မှုနဲ့ပြည်သားကြီးလုံငါရှိတယ်။နောက်ဆုံးတစ်ခုကတော့ကျွန်တော်တို့ကဒီပြည်တွင်းနဲ့ဆိုတာကျွန်တော်တို့တချို့သောဒေသတွေပေါ့နော်ကျွန်တော်တို့ဟိုနဲ့ကျွန်တော်ပြီးတော့ဆောင်ရွက်နေတဲ့တိုင်းသားကျမကြီးဖွဲ့စည်းရေးအကျမကြီးဆိုင်ရာဒီစနစ်ပေါ့နော်ကျမကြီးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးအတွက်ဆိုပြီးတော့ဒီကျမကြီးစနစ်တည်ဆောက်မှုကိစ္စတွေမှာတချို့ဒေသတွေမှာလည်းကျွန်တော်တို့ဟိုတော့ဆောင်ရွက်နေတာရှိပါတယ်ဒါကတော့အဓိကလုပ်ငန်းစဉ်လေးပေါ့အ
ဲ့ဒါခေါ်ရပေါ့နော်စစ်တပ်အာဏာမသိမ်းခင်ကဒီကျမပြည်တွင်းအတွက်ဆံမလို့လုပ်ပေးတာပေါ့နော်အခုစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဟိုပေါ့နော်မတင်ခင်ကလည်းဒီကိုဗစ်နဲ့ပုံမှန်ဟိုရက်တန်တော်တွေအများကြီးပဲတည်ရလို့ဟိုရှိတယ်လို့ကြားပါတယ်ဆရာမဆိုတော့အခုစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းပေါ့နော်ဆရာမလုံနေကြိုင်ရတဲ့ဟိုပေါ့နော်အစိန်ခေါ်မှုတွေအခက်အခဲတွေပါနေများရှိပါတယ်ဆရာ
မစစ်တပ်အာဏာမသိမ်းနေမှာကိုဗစ်ကာလတွေကလည်းဒီထိုင်းနဲ့မြန်မာကြားထဲမှာဒီပုံသွားလိုက်ရည်တွေပေါ့နော်ဒီထိုင်းနိုင်ငံထဲမှာရှိတဲ့ထိုင်းနိုင်ငံလည်းကိုကူလာဖို့ဖြစ်စေမြန်မာနိုင်ငံပြန်လာဖြစ်စေပေါ့နော်ဒီနေဆက်တွေကမှတော့ကန့်ကွက်မှုတွေပို့တော့များလာတယ်ပြီးတော့ဒီအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့ဒီနေဆက်တခြားလုံးမှာဒီသွားလာရေးကိစ္စတွေကပို့တော့အကန့်ကွက်တွေတော့ခက်ခဲပြီးတော့ပို့ရှိလာတာပေါ့နော်အဲ့ဒီပုံမှာတော့ဒီနောက်တစ်ချက်ကတော့ဒီပြည်တွင်းမှာရှိတဲ့လုပ်ငန်းတွေမှာကျွန်တော်တိုင်းနာချက်မှရေးဖွဲ့စည်းတွေကတော့ရခင်တော့ဒီမြန်မာကျမကြီးဝန်ကြီးဌာနနဲ့တွဲပြီးတော့ဒီလူနာပေါ့နော်ဒီဟိုအစီအမြင်ကူတာမှုတွေရရှိဖို့အတွက်ပေါ့အတူတူနဲ့တော့တကယ်ရေးဖို့ကိစ္စတွေအတွက်ဆိုရင်တော့ဒီအစိုးရစီရင်တွေကအကြောင်းလားရှိမယ်လို့ဒီအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့ဒီလူနာတွေကိုဟိုဒီဖဲမှာရှိတဲ့အစိုးရစီရင်တွေကိုအကြောင်းနိုင်တဲ့အခြေအနေမျိုးရှိတော့ပေါ့နော်အထူးသဖြင့်တော့တိုင်းရင်းသားကျမကြီးအဖွဲ့အစည်းတွေနဲ့ဒီ အစိုးရရဲ့ကျမရေးခန္ဓာနဲ့ရဲ့ဆက်တွေ့ဆောင်ရွက်မှုတွေပူပေါင်းမှုတွေအရဆန်းသွားတဲ့အခါကျတော့လူနာတွေကလည်းအဲဒီကိုဆက်သွားဖို့အကန့်အသတ်တွေရှိတယ်။နော်ဟိုကျမရေးပုံစံလေးကိုယ်တိုင်လည်းသူရဲ့ထုံချုံကြီးအရာဖြစ်စေပြည်တွင်းကနေပြီးတော့ဆေးဝါးပစ္စည်းကလေးတွေရရှိနိုင်မှုတွေခက်ခဲသွားတဲ့ပုံမှာဖြစ်စေဒီလူနာတွေပြောင်းမှုတွေကိုခိုင်းနိုင်ငံဘက်ကိုပြောင်းနောက်တွေပြောင်းရတာရှိတယ်။အဲဒီပုံမှာတော့ကျမတို့ဒီသူရဲ့ခရိုင်လမ်းမျိုးနဲ့အလိုက်ပေါ့နော်သူတို့ဆက်တဲ့ဆောင်ရွက်ထားပြီးသားခိုင်းစည်းရုံတွေကိုရရှိဖို့အတွက်တော့တိုင်းပြည်သားတွေဖွဲ့စည်းရင်းနဲ့ကျမတို့ဖွဲ့ထုတ်စည်းတာနဲ့လည်းဒေါတာအုပ်ထက်ပြီးတော့တိဆောက်ပေးရတယ်ပေါ့နော်နောက်တစ်ချက်တော့ဒီပစ္စည်းကလေးရဆေးဝါးရရှိဖို့ဆိုရင်လည်းအရင်တော့ကတော့ဒီကျွန်တော်ကလည်းပြီးတော့ပြည့်စုံပါတော့ဒီဖက်စက်ဒေတာတွေကိုဆေးဝါးဖြန့်ပြီးနိုင်တဲ့စနစ်တွေပြီးဆောက်ထားမလို့အဲ့ဒီအနေထားလေးမရှိတော့တဲ့အခါကျတော့ကျွန်တော်တို့ကဒီနေဆက်ဖြတ်ကြော်တဲ့အစီအစဉ်တွေနဲ့ဆေးဝါးပစ္စည်းကလေးတွေကိုပြန်ပြီးတော့စီမံရတာပေါ့နော်ဒိခပိုင်းတွေလည်းတချို့သော CSO တွေကတော့ဒါဒိခပိုင်းတွေဆိုတော့ဟိုတကယ်ရမုံဝေရရှိမှုကိုလည်းဒီခုနှစ်ဆက်ကိုအခြေပြုပြီးတော့စီမံဆောင်ရွက်ရတဲ့ကိစ္စတွေနောက်ထိုင်းကျမ်းမာရေးဌာနအနေနဲ့ပို့တော့ဒီဒီလူနာတွေကိုလွတ်ဆန်ပြအောင်ရရှိအောင်စီမံဆောင်ရွက်တဲ့ကိစ္စတွေလည်းပို့တော့ဟိုကျေပြန်လာတယ်ပေါ့နော်
ဟုတ်ကဲ့ဆရာမတို့ကတက်ခုပေါ့နော်ခုနိုင်ငံထဲမှာမဟုတ်ပဲထိုင်းနိုင်ငံမှာလာပြီးတော့ဒီမြန်မာနိုင်ငံသားတွေကိုပို့ဖို့အတွက်ရှင်းပြဖွင့်ထားဆိုတော့ဒီမှာလောက်ကနေအခက်အခဲတွေနေတာရှိပါသလားနည်းနည်းပြောပြပေးပါရှင
်။ကျွန်တော်တို့နေတဲ့နေရာကကြတော့ဒီနှက်စပေါ့နော်နှက်စဆိုတာဟိုနှက်စနဲ့5ကီလို10ကီလိုမီတာဆိုတော့ဟိုဒီဒေသတွေကတော့ကိုနှစ်ပေါင်များစွာလေးကဒီပညာရေးလုပ်ငန်းတွေကျန်းမာရေးလုပ်ငန်းတွေစပြီးတော့ဒီဆောက်တဲ့အချိန်မှာတော့အထူးသဖြင့်တော့ဒီဒေသထဲမှာရှိတဲ့ရိုက်ပါလူကြီးတွေဒါမှမဟုတ်ဒေသမှာရှိနေတဲ့ဟိုပညာရေးဌာနလူတွေနဲ့နှိမ့်နိုင်ပြီးတော့ဆောင်ရွက်သွားတာဖြစ်တဲ့အတွက်ကြောင့်တော့ဟိုပထမပိုင်းမှာလေးကတော့ကျွန်တော်တို့ဒီဟိုဒေသလိုအပ်ချက်ပေါ်မှာပူးပေါင်းဆောင်ရွက်ကြတာပြုကြတာရှိပါတယ်ထိုင်းနိုင်ငံမှာတရုတ်ဝင်ဖောက်ပုံတင်ထားတာရှိတဲ့အတွက်ကြောင့်ဒီတရုတ်ဝင်ဖောက်ပုံတင်ထားတဲ့ထိုင်းအဖွဲ့အစည်းတွေပေါ့နော်ဖောက်ပုံတင်ထားတဲ့ထိုင်းဖောက်ပုံတင်အဖွဲ့အစည်းတွေရဲ့ဖောက်ပုံမှုနဲ့ကျွန်တော်တို့ဟိုလုပ်ငန်းတွေကိုအဆင်ပြေအောင်တော့ကြိုးစားပြီးတော့နှိမ့်နှိုင်းဆောင်ရွက်ပါတယ်ဒီဥပမာဖြစ်တော့ကာကွယ်ဆေးရဖို့ဆိုရင်ကျွန်တော်တို့ဒီထိုင်းကျန်းမာရေးဌာနနဲ့ကျွန်တော်တို့ကာကွယ်ဆေးထိုးတဲ့ကိစ္စအမှာပုံကကာကွယ်ဆေးဖြစ်ဖြစ်အခုလက်ရှိဒီခလေးအနားနဲ့အောက်ခလေးတွေရဲ့ဒီကာကွယ်ဆေးထိုးလုပ်ငန်းတွေကိုဖြစ်ဖြစ်ထိုင်းဆိုရရဲ့ဒီဘက်ကိုပုံပြရဆက်ရှိပါတယ်အဲသို့တော့လည်းအစမ်းသပိုင်းကြတော့ကျွန်တော်တို့ကဒီအခြေခံဆောက်ရှောက်မှုတွေပေါ့နော်ဒီဝင်ဖောက်ပုံတင်ထားတာရှိတဲ့အတွက်ကြောင့်တော့ဒီပတ်ဖတ်ထားတဲ့ဆေးရုံတစ်လုံးရဲ့ဆေးရုံခုရဲ့အချင်းချင်းပုံစံမျိုးလည်းကျွန်တော်တို့ဒီဆောက်ဖို့အခက်အခဲရှိပါတယ်ဥပမာရှင်တော့ဒီလက်ဆင်ရှိကြလားလက်ဆင်ရှိဘူးလားတော့တော့ဒီဘယ်အဆင့်အထိကိုပုံဆောင်ဖို့ပေးနိုင်မလဲဆိုတော့ကျွန်တော်တို့မှာဆိုလိုခင်ဆိုင်ဆောင်ရတာတွေတော့မရှိ
ဘူး။အဲနောက်ဆုံးနေလို့ပါဆင်ပါအခုပေါ့နော်ဒီမြန်မာနိုင်ငံမှာကဟိုအချိန်ကြီးကမကောင်းပါဘူးဆင်ပါဟိုကလူတွေလည်းတော်တော်လေးဒုက္ခရောက်ကြပါတယ်ဆိုတော့ဒီလိုအချိန်ကြီးမျိုးမှာဟိုအရင်တော့ဒီဒီ၆ပန်းကူညီတဲ့အဖွဲ့အစည်းတွေလည်းများပါတယ်အကုန်လုံးလည်း၆ပန်းကူညီနိုင်ပါတယ်ဒီအခုနောက်ပိုင်းမှာပေါ့နော်ဒီကူညီ၆ပန်းဖို့ရတယ်အကုန်လုံးလျှော့တော့ပါတယ်ဒီလိုအချိန်မျိုးမှာပေါ့နော်မေတော်ရှင်းရန်ရက်တင်နေအောင်နော်ဟိုဘာတွေလိုအပ်နေပါလဲဆရာမဒီအကူညီ၆ပန်းနဲ့ပတ်သက်ပြီ
းအကူညီ၆ပန်းကကြတော့လေတချို့ဟိုအထူးသဖြင့်တော့ဒီအစိုးရအဖွဲ့အစည်းတွေပေါ့နော်အစိုးရကလည်းဥပမာဖြစ်တော့ဒီ US UK ဖြစ်ဖြစ်ပေါ့ New Zealand ဖြစ်စသဖြင့်အစိုးရရဲ့ထောက်ပံ့မှုတွေကကြတော့တို့ဒီနိုင်ငံရေးအခြေအနေပေါ်မှာအမူတည်ပြီးတော့ဟိုစားပါတော့နေစားဖြတ်ကျော်တဲ့အကူအညီတွေရရှိနိုင်တယ်လို့ဒါမှမဟုတ်ပြည်တွင်းကနေပြီးတော့လက်ခံယူမယ်ဆိုတော့ဒီဘူဝါဒပြောင်းလဲမှုတွေကတော့ရှိပါတယ်အထူးသဖြင့်တော့ဒီအခြေခံရဆက်ပြီးတဲ့နောက်ပိုင်းမှာတော့ဒီလူပြုအစိုးရပေါ့နော်ဒီပြည်သူအစိုးရ NLD အစိုးရအနာရလာတဲ့အချိန်မှာကျတော့နိုင်ငံတကာရင်ပုံတွေရပြည်တွင်းကနေပြီးတော့ဒီရှိနေတဲ့အစိုးရရဲ့ကျန်တရားပေါ့နော်ပို့တော့ကောင်းမွန်ခိုင်မာလာအောင်ဆိုတာကိုအခြေခံပြီးတော့ပြည်တွင်းရသွားတဲ့အခါမှာကျတော့ဒီနေဆက်မှာကနေပြီးတော့ပို့ရရှိနိုင်တဲ့အခွင့်အလမ်းတွေပို့တော့လျှော့ချသွားတယ်ပေါ့နော်နောက်ဒါကတော့ဒီရေးရှိအတွက်ဖွံ့ဖြိုးတိုးတက်လုပ်ငန်းတွေနဲ့တွဲပါတာဖြစ်တဲ့အတွက်ဒီနေဆက်တွေကအချိန်ကြီးကျတော့ဒါဟိုလူသားချင်းဆိုင်ရာလူသားစာနာမှုဆိုင်ရာအရေးပေါ်အခြေအနေပုံစံမျိုးလေးနဲ့ပဲရှိတော့ကျွန်တော်တို့ဒီနေဆက်တွေရဲ့ ကိုရမုံရရှိဖို့ကတော့နိုင်ငံရေးအခြေအနေနဲ့နောက်တော့ဒီလူသားချင်းစာနာထောက်ထားမှုဆိုတဲ့ခေါင်းစဉ်ကိုအခြေခံပြီးတော့အခုညရတာတွေဖြစ်တဲ့အခါကျတော့ရှိရှိအတွက်ကိုတော့ဟိုရှိရှိအတွက်ဆိုတာကိုလက်ဆိုင်ဟိုအရေးပေါ်ကာလမှာ6လဖြစ်စီတစ်နှစ်ပါဖြစ်စီပါเนาะအဲသို့တော့လည်းဒီတချို့တော့ဟိုအစိုးရဖွဲ့စည်းတွေဖြစ်ဖြစ်တချို့ NGO တွေကတော့ဖြစ်ဖြစ်ဒီအစိုးရနဲ့တည်းရဲ့မပတ်သက်တဲ့ NGO တွေတချို့ကတော့လည်းနှစ်နှစ်တို့ပေါင်းနှစ်တို့အဲ့လိုမျိုးစီမံဆောင်ရတာရှိသလိုတချို့တော့အခုနေတွေကတော့လည်းသူတို့သတ်မှတ်ထားတဲ့ယောဂအမျိုးအစားတို့ခေါင်းစဉ်တို့လည်းလာတာဖြစ်တော့ဟိုကျွန်တော်တို့အနေနဲ့ကျတော့ဒီဟိုခေါင်းစဉ်ကိုပဲလက်ခံရရှိတဲ့ကောင်းစဉ်တစ်ခုပဲမဟုတ်ပဲနဲ့ဟိုကောင်းစဉ်ဆိုတော့ဥမာ HIV ဆိုရင် HIV case တက်လို့နာအတွက်ငှက်ဖြာဆုံးငှက်ဖြာအတွက်မဟုတ်ပဲနဲ့ကျွန်တော်တို့ကဟိုကနမကျမရေးဆော်ရှောမှုလုပ်ငန်းကိုအခြေခံပြီးတော့မရှိမဖြစ်လို့လည်းဝန်ဆောင်မှုတွေကိုလည်းကျွန်တော်တို့ချဲ့ထွင်ရတာရှိသလိုတချို့ကလည်းဒီယောဂကပ်ရေးလုပ်ငန်းတွေနဲ့လည်းတွဲလုပ်ရတာဖြစ်တဲ့အခါကျတော့ဒီလိုဆောင်ရွက်နိုင်ဖို့ကကျတော့ဒီပညာရေးခန္ဓာမှာဖြစ်စေဒီကျမရေးခန္ဓာမှာဖြစ်စေပေါ့နော်ဒီလူတယောက်ချင်းစီရဲ့ပါဝင်နိုင်တဲ့အပေါ်မှာလည်းကျမတို့ရယူရတယ်ပေါ့နော်ဥပမာဖြစ်တော့ကျောင်းစီရိတ်ဆိုရင်မိဘတွေရဲ့ခဲဝင်နိုင်မှုက25ရာခိုင်နှုန်းတော့ပုံစံစီရဲ့25ရာခိုင်နှုန်းရှိမလားတို့10ရာခိုင်နှုန်းတော့ရှိမလားတို့ဆိုတော့ကျောင်းလေးအားလုံးကလည်းဒီလိုပဲရောက်ကပ်ပြီးတော့အတွက်ချက်ပြီးတော့ဟိုတချို့လည်းဟိုအလူဟိုပေါ့နော်ဒီဟိုကိုရဲ့ဆက်ပြီးဆောင်ရွက်နေတဲ့လူရှင်လေးနဲ့လက်ပါတာရှိလို့တချို့ကလည်းမိဘဆရာသင်းရဲ့ဟိုအကူပြီးတော့ဆောင်ရွက်ရတာလည်းရှိပါတယ်တချို့ဒီကျမကြီးဘက်မှလည်းအလိုပဲပေါ့နော်ဒီကျမတို့ကနိုင်ငံတကာအဖွဲ့အစည်းရမုံတွေကြီးပဲမဟုတ်ပဲနဲ့ဒီကိုလူနာတွေမှဖြစ်စီဒီလူရှင်တွေမှဖြစ်စီပေါ့ကိုရဲ့သူရသားတွေရှားတယ်မှာတချို့ကဟိုထမင်းလူတွေတို့နော်ဟိုအစားအသောက်လူတွေတို့ဆေးဝါးလူတွေဆိုတဲ့အခွဲရရှိသလိုဒီနာရီကိုယ်တိုင်လည်းသူတို့ပါဝင်ထဲဝင်နိုင်တဲ့ပမာဏတစ်ခုပေါ်မှာပေါ့နော်သူတို့ပါဝင်ထဲဝင်ကြတာလည်းရှိတော့ဟိုနိုင်ငံတကာရမုံရလည်းအရေးကြီးပါတယ်သို့တော်လည်းကျမတို့နိုင်ငံတကာရမုံလို့လည်းကြည့်ရမှာမဟုတ်ပဲနဲ့ရှိရှိပါနိုင်လို့ဆိုရင်တော့ဟိုကိုရဲ့လောက်ခလာစားထားမို့ကိုရဲ့စီဝိုင်းအခြေအနေမှာမူတည်ပြီးတော့ပါဝင်ထဲဝင်နိုင်တဲ့အဲ့ဒီမှာဝင်နေလဲကျွန်တော်တို့ရှုပ်ရပတ်နေရတာရှိပါတယ်။ဟုတ
်ကဲ့။အခုညကတော့တောင်းဆုံးဝင်လို့လိုနေတာပေါ့နော်။ဟုတ်ကဲ့။ဟုတ်ကဲ့ပါဆရာ။ဒါနဲ့ဒီလိုမျိုးတော့နော်အခက်အခဲတွေမျိုးမျိုးကြောင့်ဆရာတို့ဒီရက်တင်နေတာမလုပ်ပြီးတော့ဒီညမှာဒီပြည့်လူတွေဆိုပါမနော်။ကိုကြီးကဒီနေဆက်ကိုထွက်ပြေးလာတဲ့ကြောဖြတ်ပြီးထွက်ပြေးလာတဲ့လူတွေလည်းမကောင်းဒီနေ့အလူတွေကအခုလို့ဆိုအများကြီးပဲအများကြီးကဝမ်းသာလို့ကောင်းပါလားဆရာ။အခုလိုဒီလိုဖြေချားပေးတဲ့အတွက်လည်းဆရာကြီးအများကြီး
ပြပမှာနေထိုင်လုပ်လုပ်ကြတဲ့မြန်မာနိုင်ငံသားတွေနိုင်ငံခြားငွေနဲ့ဝင်ငွေခွန်ပြန်ပြီးတော့ပေးဆောင်နေကြရပါတယ်ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်ပါရှင
်အရင်ပြီးလို့ရောက်တော့2020အခွန်နေဘူးမှမဆောင်ရတော့ဆိုပြီးတော့ဖြစ်သွားအဲ့ရနေစားပြီးတော့တမီးတို့ဆောင်ရအောင်ဘာမှမဆောင်ရအောင်ကျောင်းသားလဲကျောင်းသားမလို့ကျောင်းသားမဟုတ်လဲဟိုဝက်ဖီစာနဲ့လှုပ်လှုပ်နေသူတွေလဲဒီမှာဒီကိုခုမဆောင်ရတော့ဝယ်ဒီ2012လောက်ကနေစားပြီးတော့
ဒီအမိန့်ကြောင့်ခုမှစားပြီးရတာအရင်တုန်းကဆိုတာဟို2010အချိန်ပိုင်းတုန်းကပြီးရတယ်အဲ့ဒီနောက်ပိုင်းမှာအဲ့ဒီစင်ကာပူနဲ့ဒီမြန်မာပြည်နဲ့ဒါပေတက်ဆီရှင်းကိုလောက်ခွင့်မရှိဘူးဆိုတော့ agreement ရှိတယ်ဆိုပြီးတော့အဲ့ရဖြေလျှော့လိုက်တယ်ဆိုရအမျိုးကြားရတယ်
။အော်သူတို့ကအဲ့လိုမျိုးဝင်ဝင်အချင်းချင်းတော့မတွေ့အောင်သူတို့ကကြည့်မှာကို permit ကိုကြည့်ပြီးမှအဲ့လိုတွေ့တာရှိ
။စင်ကာပူ၊ဂျပန်နဲ့မလေးရှားတို့မှအလုပ်လုပ်သူတွေအခွန်မဆောင်ရတာဆယ်နှစ်ကျော်ရှိခဲ့ပြီးအခုတော့အခွန်ပြန်ဆောင်ရတော့မယ့်အခြေအနေကိုသူတို့က VOA ကိုပြောပြခဲ့တာပါ။ပြည်ပမှာနေထိုင်အလုပ်လုပ်ကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့နိုင်ငံခြားငွေနဲ့ရရှိတဲ့လစာကနေနိုင်ငံခြားငွေနဲ့ပေးဆောင်ရတဲ့ဝင်ငွေကွန်ကိုဝင်ငွေကွန်ဥပဒေပုံမှန်ငါပုံမှန်ကွယ်ခခွေအရာကင်းလွတ်ခွင့်ပြုကြောင်း2021ခုနှစ်ဒီဇင်ဘာလ21ရက်နေ့ရက်စွဲနဲ့မြန်မာအစိုးရကကြေညာခဲ့တာပါ2021ခုနှစ်ဇန်နဝါရီလ1ရက်နေ့မှာစတင်တက်ရောက်တဲ့နိုင်ငံခြားငွေနဲ့ဝင်ငွေကွန်ကင်းလွတ်ခွင့်ပြုမှုဟာ2023ခုနှစ်အောက်တိုဘာလ1ရက်နေ့မှာတော့အဆုံးသတ်သွားပါတယ်။စစ်ကောင်စီအကြေအဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လက်မှတ်ထိုးထုတ်ပြန်လိုက်တဲ့2023ခုနှစ်ပြည်ထောင်စုအခွန်အခောက်ဥပဒေကိုပြင်ဆင်တဲ့ဥပဒေမှာ
နိုင်ငံခြားမှာအလုပ်လုပ်သူတွေနိုင်ငံခြားဝင်တဲ့အခွင့်ပြန်ဆောင်ဖို့ပြဋ္ဌာန်းတာဖြစ်ပါတယ်ဒီပြင်ဆင်ချက်ဥပဒေက2023ခုနှစ်အောက်တိုဘာလ10ရက်နေ့ကနေ2024ခုနှစ်မတ်လ31ရက်နေ့အထိအကျိုးသက်ရောက်မယ်လို့လည်းဖော်ပြထားပါတယ်စင်ကာပူမြန်မာတန်ယုံရဲ့ထုတ်ပြန်ချက်အရတော့စင်ကာပူမှာအလုပ်လုပ်နေကြတဲ့မြန်မာတွေအခွင့်ဆောင်ကြဖို့တိုက်တွန်းထားပြီးအခွင့်မဆောင်ရင်တော့နိုင်ငံကူးလက်မှတည်တံ့တိုးပေးမှာမဟုတ်တယ်လို့ကောင်စစ်ဆိုင်ရာလုပ်ငန်းတွေလည်းလုပ်မပေးဘူးလို့2023ခုနှစ်ဒီဇင်ဘာလ23ရက်နေ့ကကြေညာပါတယ်စင်ကာပူမှာ employment pass EB ရရှိထားသူတွေကိုအနည်းဆုံးလစာစင်ကာပူဒေါ်လာ3000ဖြစ်သတ်မှတ်ပြီးအဲ့ဒီကနှစ်ရာခိုင်နှုန်းလစဉ်ဝင်ငွေကုန်ပေးဆောင်ဖို့သတ်မှတ်ပါတယ်permanent resident PR ရရှိထားသူတွေကိုတော့အနည်းဆုံးလစာစင်ကာပူဒေါ်လာ1800သတ်မှတ်ထားပြီး ski pass SP သမားတွေကတော့အနည်းဆုံးလစာစင်ကာပူဒေါ်လာ1400နဲ့ work permit သမားတွေကတော့အနည်းဆုံးလစာစင်ကာပူဒေါ်လာ400ဖြစ်သတ်မှတ်ပြီးအဲ့ဒီရဲ့နှစ်ရာခိုင်နှုန်းကိုလစဉ်ဝင်ငွေကုန်ဆောင်ဖို့စင်ကာပူမြန်မာတန်ယုံကထုတ်ပြန်တာဖြစ်ပါတယ်ဆယ်စုနှစ်တခုကျော်အခွန်ကင်းလို့ခေရကနေအခုလိုအခွန်ပြန်ဆောင်ရတဲ့အပေါ်မှာတော့စင်ကာပူမှာအလုပ်လုပ်နေသူတွေဘလို့သဘောထားရှိကြပါသလဲကိုတိုးကျွဲက
ဟိုကွေးတဲ့ပြည်မှာတော့ဒီမှာတော့မကြည
့်တော့ဘူးပေါ့ဂျပန်မှာနေထိုင်လုပ်လုပ်ကိုင်နေတဲ့မြန်မာနိုင်ငံသားများရဲ့တလဝင်ငွေဂျပန်ယန်2သိန်းနှုန်းတတ်မှတ်ပြီးဝင်ငွေကို200ခိုင်နှုန်းအရတလကိုဂျပန်ယန်4000ပေးဆောင်ဖို့တတ်မှတ်မှာဖြစ်ကြောင်းဒါပေမဲ့တက်တာခွင့်အဖြစ်ရန်2000တတ်မှတ်ပေးမှာဖြစ်တာကြောင့်လာစဉ်ဝင်ငွေကတလကိုရန်2000ပေးရမယ်လို့တိုကျိုမြန်မာတန်ယုံက2023ခုနှစ်ဒီဇင်ဘာလ21ရက်နေ့မှာကြေညာချက်ထုတ်ပါတယ်ဂျပန်မှာနေပြီးတလကိုရန်2သိန်းအောက်ဝင်ငွေရသူများကတော့အထောက်ထားနဲ့တင်ပြနိုင်ပြီးအဲ့ဒီပုံကူများကတော့တလပြည့်မြဝင်ငွေရန်2သိန်းခွဲနှုန်းတတ်မှတ်မှာဖြစ်ပြီးဝင်ငွေကို200ခိုင်နှုန်းစီးမြက်အရာတလကူရန်3000ဝင်ငွေကွန်တက်မှတ်မှာဖြစ်ပေမဲ့တက်တာကွန်ရန်2000ပေးမှာဖြစ်တာကြောင့်လာစဉ်ဝင်ငွေကွန်အဖြစ်တလကူရန်1000ပေးရမယ်လို့ကြေညာချက်ကဖော်ပြပါတယ်ဂျပန်မှာအလုံးလုံးနေတဲ့မတ်စုကတော့နှစ်နိုင်ငံစလုံးအခွန်ဆောင်ရမယ်ဆိုတဲ့အခြေအနေအပေါ်အခုလို့ပြောပြပါတယ်
ကျပအစိုးရကိုတမီရောကြတော့ဟိုဟာဝင်းဝေခွန်အပြင်တခြားဟိုစမိုင်းဖို့နေပါရည်ရည်အဲ့လိုမျိုးတွေရှိရတယ်ကလားအကုန်အေးရနားအများကြီးဝင်းဝေဝမှုကြည့်ရောလीအကျွမ်းမညီမပြောတာဆက်ပြီးတော့ပြရမယ်ဆိုတော့ရှင်တော့ဘာမှဖြစ်အခုမဲ့ကြတော့ရတယ်
ထိုင်းနိုင်ငံမှာအလုပ်လုပ်တဲ့မြန်မာနိုင်ငံသားများအနေနဲ့တော့အခြေခံလုပ်သားများကိုလစဉ်ဝင်ငွေဘတ် 9500 တတ်မှတ်ပြီးဝင်ငွေကို200ခိုင်နှုန်းအရတလကိုဘတ် 150 ပေးသွင်းချဖို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံကကြေညာပါတယ်ထိုင်းနိုင်ငံတွင် white collar လုပ်သားတွေအနေနဲ့တော့လစာဝင်ငွေရဲ့200ခိုင်နှုန်းပေးဆောင်ရမယ်လို့သတ်မှတ်ထားပေမဲ့လည်းထိုင်းနိုင်ငံမှာအခွန်ဆောင်ထားတဲ့ဆိုရင်တော့မြန်မာဘက်ကိုပေးရမယ်ဝင်ငွေကွန်တဲကနေထိုင်းမှာဆောင်ထားတဲ့အခွန်ကိုနှုတ်ကျန်ငွေကိုပေးရမယ်လို့ဖော်ပြပါတယ်ထိုင်းနိုင်ငံတွင်နိုင်ငံကူးလက်မှတ်တည်တံ့တိုးတာနိုင်ငံသားလက်မှတ်လဲလှယ်တာနဲ့ညီသူမျိုးဝဖြစ်ကြောင်းတည်တည်ခံလက်မှတ် COI ရှောက်ထားမှုတွေအပါအဝင်ကောင်းစစ်ဆိုင်ရာလုပ်ငန်းတွေအတွက်အခွန်ဆောင်ထားတဲ့ထောက်ခံချက်ပြရမယ်လို့လည်းဖော်ပြထားတာပါဒေတာရင်းဟာဖိလစ်ပိုင်ကမ္ဘောဒီးယားမလေးရှားအင်ဒိုနီးရှားတောင်ကိုရီးယားတို့ကမြန်မာတန်ယုံတွေကလည်းစစ်ကောင်စီရဲ့အခွန်ဥပဒေအရဝင်ငွေရဲ့200ခိုင်နှုန်းအခွန်ဆောင်ရမယ်ဆိုတဲ့ထုတ်ပြန်ချက်ကြီးတင်ထားပေမဲ့လည်းဝင်ငွေသတ်မှတ်ချက်နဲ့ပတ်သက်လို့တော့ထိုင်းဂျပန်နဲ့စင်ကာပူနိုင်ငံတို့လိုကြီးညာထားတာမတွေ့ရပါဘူးအမေရိကန်ဆိုင်ရာမြန်မာတန်ယုံမှာတော့ဝင်ငွေကွန်ပြီးဆောင်ခြင်းဆိုင်ရာအချက်အလက်တွေကိုကြီးညာသွားမယ်ဆိုတာဖော်ပြထားတာတွေ့ရပါတယ်ရှင
်မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတပိုင်းတစားပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလာတွေမှာကျွန်တော်ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်
ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
လက်ရှိအခြေအနေအရအာဟာရပြည့်ဝအောင်စားနိုင်ဖို့ခက်ခဲတဲ့ဆေးဘေးဒုက္ခသည်တွေအထူးသဖြင့်တော့ကလေးငယ်တွေအတွက်အာဟာရအလှူလုပ်ပေးနေတဲ့ Clean Run ရန်ကုန်အဖွဲ့ကမတ်တင်စာအေးကိုမတ်ဆွမြမွန်ကမြင်မြန်ပြီးလူမှုရှုခင်းအစီအစဉ်မှာတင်ပြထားပါတယ်ရှင်
မြန်မာနိုင်ငံမှာဒီမြို့တွေတန်ရှင်းတာယာလှပစီကိုရည်ရွယ်လှုပ်ဆောင်ခဲ့တဲ့ကလေးညံကောင်းအဖွဲ့ဟာအခုတော့ဒီကရင်ပြည်နယ်ထဲမှာရှိတဲ့ဆေးဘေးဒုက္ခသည်ပြည်သူတွေရဲ့အခြေခံလိုအပ်ချက်တွေကိုကူညီလှုပ်ဆောင်ပေးနေပါတယ်။ဆေးဘေးကြောင့်ဘေးလွတ်ရာမှာထွက်ပြေးနေကြရတဲ့ပြည်သူတွေအထူးသဖြင့်ကလေးငယ်တွေအနေနဲ့အာဟာရပြည့်ဝအောင်စားနိုင်ဖို့အတွက်အခက်အခဲရှိတာကြောင့်ကလေးညံကောင်းအဖွဲ့ကဒီအာဟာရအလှူတွေကိုလုပ်ပေးနေတာဖြစ်ပါတယ်။ပြည်သူတွေလှူဒန်းကြတဲ့အလှူနဲ့ဒီပြည်သူတွေကိုပြန်ပြီးတော့တတ်နိုင်တဲ့ဘက်ကလှုပ်အားဌာနလှုပ်ပေးနေတာဖြစ်တယ်လို့ကလင်းရံကောင်အဖွဲ့ကမတ်တင်စာအေးကပြောပါတယ်။ကရင်ပြည်နယ်ထဲမှာရှိတဲ့ဆေးဘေးရှောင်စခန်း100ကျော်မှာဒီအာဟာရအလှူနေ့တိုင်းလှုပ်ပေးနေတဲ့မတ်တင်စာအေးနဲ့နင်းညံထားပါရဲ့ရှင်
။အဲကျွန်တော်တို့ကလင်းရံကောင်အနေနဲ့ကတော့အခုဆေးဘေးရှောင်သွေးချင်းတွေကပြောရမယ်ဆိုလို့ရှင်ဆေးရှောင်လာတဲ့အခါမှာတို့ကအဝတ်တွေကိုလူနဲ့လာကြရတယ်။အဲ့တော့တို့ရဲ့ဒီပြောရမယ်ဆိုလို့ရှင်စီးပွားရေးအကုန်လုံးပေါ့နော်လက်လွတ်ခဲ့ရတယ်ပေါ့နော်။ဘောပိုင်ဆိုင်မှုတွေလက်လွတ်ပြီးလာတဲ့အခါကျတော့တို့ကတော့အလောက်ကင်မရှိဘူးဝင်ဝင်မရှိဘူးဝင်ဝင်မရှိတဲ့အခါကျတော့ဒီတော့တဲ့ကောင်တွေမှာကကလေးလူကြီးကစားလို့ရှင်အသီးရွက်တွေပေါ့နော်။ဥမာဖယုံရွက်ဖယုံမျိုးအဲ့လိုမျိုးတွေကူးစားရတယ်။တော်တော်များများကအသားရင်စားဖို့ဆိုတာတို့တို့အတွက်အရန်ဝေးခဲ့တယ်ပေါ့နော်။ဝေးခဲ့တော့ကျွန်တော်တို့ကပြန်စဉ်းစားကြည့်တဲ့အခါမှာဒီအာဟာရဌာနတနက်ကအသားရင်းလေးနဲ့ကောင်းကောင်းလေးစားရမယ်ဆိုလို့ရှင်တို့ဆစ်ချောင်စကန်ကပြည်သူတွေရောကလေးတွေရောပျော်ကြရပေါ့နော်။ကလေးလူကြီးတွေအားလုံးပျော်ကြရ။နောက်တစ်ဖက်မှာကျတော့လေအာဟာရပိုင်းဆိုင်ရာပေါ့မှာကျွန်တော်တို့အစားအုပ်စုတုံးတုံးများတအောင်ကျွေးရဆိုတော့အာဟာရပိုင်းဆိုင်ရာအရာလေဒါတို့တို့ကခန္ဓာကိုယ်ကျန်းမာကြံ့ခိုင်ဖို့ရောပြီးလို့ရှိရင်စိတ်ဓာတ်ပိုင်းဆိုင်ရာလေးလေဩငါတို့အခန်းဟင်းလေးနဲ့စားရပါလားဆိုရဲစိတ်ကလေးရတော့တို့ပျော်တယ်ပေါ့နော်အဲအဲ့တည်းကြောင့်ကျွန်တော်တို့ကထောက်လျှောက်ဒီနေ့ဒီချိန်ထိကိုအဲဒီအစ်စ်ကြောင့်စကန်နေမှာဟာရတာနာကျွေးရလေးလို့ထောက်လျှောက်ပြီးလို့နေတာဖြစ်ပါတယ်မဟုတ်
โอเคสอညီမခုနဆောဆောရှင်းပြခဲ့တယ်လို့ပေါ့เนาะဒီအဟာရအလှူလုပ်တဲ့အခါမှာဒီအစားတောက်ကျွေးတယ်ဆိုတာမျိုးတက်ကိုတကယ်ကိုဒီအဟာရဖြစ်အောင်လို့ဟင်းနေကိုစီစဉ်ပြီးတော့ကျွေးတဲ့အခါကျတော့အဲ့လိုမျိုးချက်ပြုတ်ကျွေးနိုင်ဖို့အတွက်ကိုရောဘယ်လိုမျိုးစဉ်းစားစီစဉ်လဲဆိုတာလည်းရှင်းပြပါပါရှင့်
အဲပုံမှန်ဆိုလို့ရှိရင်ညီမတို့ကိုယ်တိုင်ပေါ့နော်အဲကိုယ်တိုင်တွေ့ချမ်းတယ်ပြီးလို့ရှိရင်ကိုယ်တိုင်ပဲချက်ပြုတ်တယ်ပေါ့နော်အဲနောက်ပိုင်းမှာအဲညီမတို့စားလို့တဲ့အချိန်မှာတော့စစ်ကြောင်စကန်ဒဲသေးတယ်အခု2023မှာကျတော့စစ်ကြောင်စကန်နေရာယာကျော်တွေဖြစ်လာတယ်ဖြစ်လာတဲ့အခါကျတော့ညီမတို့ကအဲကိုယ်တိုင်ချက်တဲ့အခါလေးရှိတယ်အဲစကန်နေကိုအကူအညီတောင်းပြီးတော့အဲသူတို့ကူညီပေးနိုင်မလားပေါ့နော်ကူညီပေးနိုင်မလားဆိုပြီးတော့စကန်ကိုအကူအညီတောင်းပြီးချက်ခိုင်းတာမျိုးလေးရှိရပေါ့နော
်ညီမတို့ကလေးညံကုန်ဖွဲ့ရတင်တဲ့ဓာတ်ပုံတွေမှာဆိုလို့ရှိရင်ဒီကလေးတွေအပါတရစားတာတွေ့ရတယ်ပေါ့လေဆိုတော့
ဟုတ
်ဒီဆေးဘေးဒုက္ခဟိုဒယ်ရီအတွက်ပေါ့နော်ဆေးဘေးရှောင်နေရတဲ့သူတွေအတွက်အခုလိုမျိုးဒီအာဟာရဟိုအလူများများလုံးနိုင်ဖို့အတွက်ကရောဘလောက်လိုအပ်နေရလို့ညီမတို့ပြောလို့ရနိုင်ပါလဲရှင
်ဟုတ်လိုအပ်ပါတယ်အမဟိုတော်တော်များများအဖြစ်ကလေဒီဘက်မှာကဟိုသူတို့မှာတေးသာလဲအမရယ်စားဖို့ကခွင့်လန်းမရှိဘူးပေါ့နော်ခွင့်လန်းမရှိဘူးတေးသာစားနိုင်တဲ့အနေအထားလေးနေတယ်အာဟာရဘိုင်းဆိုင်ရာအဖြစ်ညီမတို့ကျွမ်းမရေရှူရောင်ကကြည့်မယ်ဆိုလို့ရှိရင်လေဒီအသားဟင်းလေးမပါဘူးအဲအသားဟင်းမပါရင်တော့ပဲလေးပါရမယ်ပေါ့နော်ပဲလေးပါရမယ်ဒါပေမဲ့ဒီဘက်မှာကျတော့အဲသူသမင်းရင်းစားလို့ရှိရင်သမင်းလေးပါရမယ်ရေလုံးပြုတ်အသေးရွက်လေးတစ်ခုပါမယ်ပေါ့နော်အဲ့လိုမျိုးလေးဆိုတော့ညီမတို့ကဆစ်ဆောင်စကန်နေမှာဆေးလိုက်ကုနေတဲ့အခါကျတော့ဒါမျိုးတွေကိုအများကြီးတွေ့ရတယ်ပေါ့နော်တွေ့ရတဲ့အခါကျတော့အာဒီလိုမျိုးဆိုရင်တော့ရေရှည်မဖြစ်ဘူးအဲကိုကျွေးနိုင်တယ်တနက်ဆိုလည်းတနက်အားဖြစ်ပေါ့နော်အသားဟင်းလေးနဲ့အားလားချီအောင်လေးကျွေးမယ်ဆိုပြီးတော့ကျွန်တော်တို့အဲ့မှာစပြီးတော့ဒီလိုလေးတွေစီစဉ်ဖြစ်တာပေါ့ပါဟုတ်ကဲ့
ဆိုတော့ဒီစပေးရှယ်စခန်းနေမှာကျွန်တော်တို့တင်တဲ့ဓာတ်ပုံတွေမှာကြီးရေခလေးငယ်လေးတွေတော်တော်များပုံရပါတယ်ဆိုတော့သူတို့ရဲ့ပေါ့နော်ဒီစိတ်ပိုင်းရုပ်ပိုင်းအခြေအနေကိုရောညီမဘယ်လိုမျိုးတုံ့တက်မိလဲကိုရာရလဲဒီကျမရေဟိုစပေါ့နော်အကူညီပေးနေတဲ့လူတယောက်အနေနဲ့ဘယ်လိုမျိုးတုံ့တက်မိပါလဲရှင
့်ခလေးတွေကတော့ဗာစိတ်ပိုင်းဆိုင်ရာအဖြစ်ကအများအဖြစ်ကတော့ဟိုခလေးပေါ့အရန်ငယ်တဲ့ခလေးတွေကတော့ဒီစစ်ရှောင်လာရတယ်ဆိုတဲ့အထက်သူတို့ကဟိုမိဘတွေကလည်းကြောက်မှာဆိုတော့သူတို့ကချားနေရသွားနေလိုက်အောင်ပဲဥပမာလက်ရှိလိုက်ကွာဖြစ်တယ်ဆိုလိုက်ကွာကလေးတွေဆိုလို့ရှိရင်ဒီဘက်လာရင်ဖဲလာမလဲဆိုတော့ဒီဘက်နေတယ်ကိုခဏလာလေလားအမျိုးအိမ်ခဏလာပြီဒီလိုမျိုးလေးပြောတာအရန်ငယ်တဲ့ကလေးတွေကတော့တိတ်မတည်ဘူးဒါပေမဲ့အဲသူတို့ကဘာသွားတည်လဲဆိုတော့လူကြီးကဘလောက်ပဲအဲ့လိုမျိုးလှဲ့လှဲ့ပြောအဲ့စိုက်ကအမြဲကြီးလက်နဲ့ကြီးကအမြဲရှိတဲ့အခါကျတော့အဲလင်းရလို့တဲ့အခါမှာမိဘတွေကဘုံဘုတ်ကျင်းနေဝင်ဘုံဘုတ်ကျင်းနေဝင်ဆိုတဲ့အချိန်မှာခလေးတွေကဆဆအုံဆုံးကျင်းတော့ဟာလင်းမြန်ကြီးပေါ့နော်လင်းမြန်ကြီးဆိုပြီးသူက ဟိုဟိုကျမတို့ငယ်တော့ရုပ်ရှင်ကြည့်လို့ကိုကိုယ်တိုင်းလေးပြန်နေအရင်သဘောကျလို့မျိုးပထမအချိန်မှာဖြစ်ကောင်းဖြစ်နိုင်တယ်ဒါပေမဲ့နောက်ပိုင်းတွေမှာတို့ကဒါဟိုကြားလာတာဒါလာလို့ရှိရင်ငါတို့ဘုံပုတ်ချင်းနဲ့ဝင်ရမယ်မေဘူးအမင်းလို့ရှိရင်ငါတို့တည်မယ်ဆိုပေမဲ့ဟာတို့တို့စိတ်ထဲမှာတို့ဆွဲသွားတယ်ဆွဲသွားတဲ့ခါကျတော့လေးရင်လည်းကြားပြီးလက်ထက်ကြီးတက်ထုပြီးဆိုရှင်တို့ကကြောက်တယ်အကလေးတော်တော်များများမှာတော့ battery trouble လေးတွေတောက်နဲ့ကြောက်မတူတာလေးတွေတော့တွေ့ရတယ်ပေါ့နော်အဲတိတ်တက်နားလေတဲ့အပြင်အထူးသဖြင့်ဒီနှစ်တန်းသုံးတန်းလောက်ကစပြီးကလေးတွေကကြတော့ဒီ trauma လေးတွေကကိုယ်စီရှိရဲ့တချို့ကလေးတွေဆိုလို့ရှိရင်ညီမတို့ဒီအဟာရတော့ကျွေးတဲ့အခါမှာဆိုရှင်ညီမတို့ကအငယ်လေးတွေဦးစားပေးမယ်ပေါ့နော်အငယ်လေးတွေဦးစားပေးတယ်ငယ်စဉ်ကြီးလိုက်တန်းစီပြီးယူခိုင်းတဲ့အခါမှာအငယ်လေးတွေကိုဝင်နေအလှယ်ပေါ့နော်အပေါ်ကလေးရင်တန်းကြားပြီးဆိုရင်နောက်ကနည်းနည်းဟိုနှစ်တန်းသုံးတန်းကလေးတွေကလေးရင်တန်းကြားပြီးဆိုပြီးတော့သူကပြေးဝင်တယ်ခဏလေးမစားတော့ဘူးပေါ့နော်ဒါမျိုးလေးတွေကဆိုတော့သူတို့မှာ trauma လေးတွေဖြစ်နေတာတချို့ကလေးတွေညီမတို့တိုင်းနာရေးပါရရှိရရှိတဲ့အခါမျိုးကြလို့ရှိရင်တို့ကဒီတနက်ပုံတွေဆွဲတယ်ဘာဖြစ်လို့လဲလူဆိုးကြီးတွေကိုဖြစ်ပို့ဒါမျိုးလေးတွေကအစာပေါ့နော်တို့ကကိုစီခြံရရတော့ရှိကြတယ်မှာတောက်နေတောက်နေတော့မတူကြဘူးပေါ့နော
်ညီမတို့ဒီကလေးတွေရဲ့ကျမ်းမာရေးဒီစိတ်ပိုင်းဆိုင်ရာကျမ်းမာရေးအတွက်ပါညီမဟိုနေချင်းကန်းတွေလည်းလှုပ်ပေးနေတဲ့ပုံတွေကလေးညံကောင်ဟိုဆောက်မှာဆိုရှယ်မီဒီယာပေါ်မှာတွေ့ရပါတယ်ဆိုတော့အဲ့လိုမျိုးလှုပ်ပေးဖြစ်တာကိုလည်းမအောင်ရှင်းပြပါလားရှင
်အိကတော့မှညီမကိုဒီပေါ်ဒီတောင်နှန်းဒေသရောက်ခါကညီမတို့နေရာအရန်အေးတယ်ပေါ့နော်ညီမရောက်သွားတဲ့6လပိုင်းဆိုတော့မိုးတွင်းကာလလေးဖြစ်နေအရန်အေးတယ်အရန်အေးတော့ပုံမှန်လည်းဟိုလှုပ်ရှားမှုတွေညီမဟိုလှုပ်နေကြပါဘူးလှုပ်နေကြဆိုညီမလမ်းလျှောက်တယ်လမ်းလျှောက်တဲ့ချိန်မှာညီမဒီရွာထဲကကလေးတွေပေါ့နော်ဆစ်ဆောင်ကလေးတွေကသူကလိုက်ကြည့်တယ်ဘာမှမသိတော့အနောက်ကအဲညီမလိုက်ခဲ့ဆိုတော့အချိန်မှာသူကပမာစကားနားမလဲနားမလဲခါတော့ဘာမသိဘူးပေါ့သူကနောက်ကနေလိုက်လာတယ်လိုက်လာတော့ညီမကလည်းချစ်တော့ไอ้ไลค์แค่บ่เสี่ยมาสิไลค์แค่บ่ဆိုไลค์แค่ไลค์แค่ပြီးတော့အပြက်ညီမတို့တူတူဂျွာတစ်ဘက်လမ်းလျှောက်တယ်ဂျွာတစ်ဘက်လမ်းလျှောက်ပြီးတော့ညီမချစ်တော့မုတ်ကြွေရပါတော့မုတ်ကြွေရမုတ်ကြွေပြီးတော့နောက်နေ့မလဲလဲကြာတော့ညီမကညနေတက်နေတဲ့အချိန်လေးရှိသေးတယ်ခလေးကထက်ရောက်လာရောက်လာတော့အော်အဲ့အဆိုရှင်တို့လည်းတူတူလျှောက်မလားမသိဘူးပေါ့နော်အဲ့မှာညီမတို့ခုစဉ်းစားမိပါတယ်ပုတ်ပြီးဒီထဲမှာဆစ်ဆောင်ကလေးတွေအများကြီးရှိရဆိုတော့မိဘတွေကသာခွင့်ပြုမယ်ဆိုလို့ရှင်ကဒီကလေးတွေလည်းဘယ်နဲ့စောစောပေါ့နော်လမ်းလျှောက်မယ်ကလေးတွေကိုဒီလေးတင်နေနေလှုပ်ပေးမယ်ပေါ့အဲ့လိုမျိုးလေးညီမအော်စိတ်ကူးမိတဲ့အခါကျတော့ဒီရွာတာဝန်ရှိတဲ့သူတွေပါညီမမေးကြည့်ရအောင်ဆိုတော့မှလည်းဒေတာကျတော့ဘလုံးပြောရေးပိုက်ဆိုင်ရာအရင် risk များတဲ့အချိန်ဆိုတော့လေညီမတို့သွားတဲ့အချိန်မှာမနဲ့စောစောဆိုရင်လည်းကလေးတွေကလည်းအများကြီးဆိုတဲ့အခါကျတော့စိတ်ပူတာပေါ့နော်ကိုယ်စိတ်ပူတယ်စစအုံဆုံးတည်းမှာညီမအဲ3ယောက်လောက်ကနေပြီးတော့နောက်တစ်ဖြည်းဖြည်းဖြည်းနဲ့50တရာအမှုဆိုရင်200နီးပါးဖြစ်သွားတာပေါ့နော်200နီးပါးဖြစ်သွားပြီးတော့မနက်တိုင်းကိုလမ်းလျှောက်တယ်ပြီးရင်တို့ exercise တွေလုပ်ပေးတယ်လုပ်ပေးပြီးလို့ရှိရင်တို့ကညီမအမြင်လေးတို့စားကျင်တာလေးပေါ့နော်ဗာစားကျင်တယ်စားကျင်တဲ့ဟာလေးတွေညီမရအောင်စီစဉ်တယ်အဲကိုယ်တိုင်လုပ်ပေးတဲ့ဟာတွေရှိရဲပေါ့နော်ဒါမျိုးလေးတွေနဲ့ဒီနေ့ဒီချိန်ဖြစ်လို့တို့ဒီ motive ဖြစ်နေတာပေါ့နော်ပျော်တယ်ဆရာမနဲ့လမ်းလျှောက်မယ်ပြီးရင်လေးစင်ငန်းလေးလုပ်မယ်ဗာလေးတွေလုပ်ပေးမယ်ဆိုတာလေးတို့အများနဲ့ဟိုရှင်းခုံနေပေါ့အဲ့ဒါကနေပြီးတော့စပေးညီမတောက်လျှောက်လုပ်ပေးဖြစ်တာပေါ့မှာဟုတ
်ကလေးညံကောင်ဖွဲကမတင်စာအေးဖြစ်ပါရဲ့ရှင်သူ့အနေနဲ့ဒီစစ်ဘေးရှောင်ပြည်သူတွေအိမ်ပြန်နိုင်တဲ့နေ့ရောက်တဲ့အထိတက်နိုင်တဲ့ဘက်ကဆက်ပြီးတော့ကူညီသွားဖို့ဆုံးဖြတ်ထားတယ်လို့ပြောပါရဲ့ရှင်ကျွန်မအစိုးရမှမှာ
သတင်းဖတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။အခုတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်။ဂါဇာစစ်ပွဲလူသားချင်းစာနာထောက်ထားရေးအချက်တဲတွေနဲ့ပတ်သက်ပြီးအာရပ်အဖွဲ့ချုပ်ရဲ့ရေးပေါ်အစည်းအဝေးကိုအီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာတနင်္လာနေ့ကကျင်းပခဲ့ပါတယ်။အပြစ်ခတ်ရက်ဆဲဖို့နဲ့လူသားချင်းစာနာထောက်ထားရေးအကူအညီတွေပေးနိုင်ဖို့အတွက်နိုင်ငံတကာအသိုင်းအဝိုင်းကပို့ပြီးတော့ PR ပေးကြဖို့အစည်းအဝေးသဘာဝတည်းအာရပ်အဖွဲ့ချုပ်ဆိုင်ယာမော်ရိုကိုအမြဲတမ်းကိုယ်စားလှယ် Eid Quali ကအစည်းအဝေးမှာပြောပါတယ်အပြစ်ခတ်ရက်ဆဲရေးထည့်ယော့နေတဲ့ဘာဆိုပြုချက်ကိုမှလက်မခံနိုင်ဘူးလို့ပါလက်စတိုင်းအာဏာပိုင်အဖွဲ့နိုင်ငံခြားရေးဝန်ကြီးကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်ဥရောပသမ္မဂ EU ကဖိတ်ကြားထားတဲ့အစည်းအဝေးကိုတက်ရောက်ဖို့ဘရပ်ဆဲမြို့တော်ကိုရောက်ရှိလာတဲ့အခါမှာမစ္စတာရီယတ်အယ်မာလီကီကအခုလိုပြောဆိုတာဖြစ်ပါတယ်မြန်မာစစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဘွဲ့ကြားဇန်နဝါရီလ17ရက်နေ့ကကလေးကစစ်ရက်ဆဲဖို့သဘောတူထားတယ်ဆိုပေမဲ့စစ်ကောင်စီဘက်ကဒီသဘောတူညီချက်ကိုအချင်းချင်းချွတ်ဖောက်ပြီး TNLA တောင်းပလောင်ထင်းချုပ်ဒေသတွေကိုထိုးစစ်ဆင်တာလက်နက်ကြီးနဲ့ပစ်ခတ်တာလေကြောင်းတိုက်ခိုက်တာတွေလုပ်နေတယ်လို့ TNLA ကထုတ်ပြန်ထားပါတယ်ရှင်။နောက်ဆုံးရသတင်းချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမိနစ်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လိုက်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမသင်္ကီထိုက်ပါ။